ရှင်နေပြုလုပ်တဲ့ကုသိုလ်နဲ့ဆက်ပြီးတော့လူမောရဏတရားမဟောကြားမိမှာအပရာစေနာပွားစေနိုင်ဖို့ဝမ်းမြောက်ဝမ်းသာဖြစ်စေနိုင်ဖို့အတွက်ဘုန်းကြီးရရှေးဦးစွာကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကိုဖတ်ကြားပေးမယ်။ရှင်နေသာသနာတော်နှစ်2555ခုနှစ်မြန်မာဘောဇာတက်တဲ့1383ခုနှစ်သတင်းကြိုလာပြေနေ့အဘိဓမ္မာခါတော်နေ့ခရစ်နှစ်2011ခုနှစ်အောက်တိုဘာလ12ရက်ဗုဒ္ဓဟူးနေ့မှာမြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့အာယုံစွမ်းဖြင့်ဆက်ကပ်လူတန်းကြတဲ့ကုသိုလ်ရှင်များကမြိတ်မြို့နောက်လေရက်မှာနေထိုင်ကြတဲ့တက္ကဥထွန်းရတက္ကမတော်ခင်မောမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကတန်ဃာတော်309ပါးတို့အားအာယုံကမှာပေါက်စီစွန်းလက်ဖက်ရည်စွန်းများဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုစွမ်းပရိသာပင်ဖြင့်နဝကံမ2000ချက်ဆေးရည်မီပရိသာပင်ဖြင့်နဝကံမ3000ချက်မြတ်စွာဘုရားနာယကဆရာတော်6ပါးတို့အားတစ်ပါးတစ်ပါးလင်1000ချက်တန်ပစ္စည်းများကိုလူတန်းခြင်းအားဖြင့်6000ချက်တန်ပစ္စည်းများလူတန်းခြင်းမြတ်စွာဘုရားနာယကဆရာတော်အားလည်းပဲ3000ကျပ်တန်ပစ္စည်းများလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုလာရောက်ပြီးတော့ပြုကြတယ်။နေစွမ်းကုသိုလ်ရှင်များကရန်ကုန်မြို့မင်္ဂလာတောင်ကျွန်းမြို့နယ်ပရောင်လန်းတိုက်ခန်း1အမှတ်20မှာနေထိုင်တဲ့ကွယ်လွန်သူမိဘများနဲ့ခင်ပွန်းဖြစ်သူဂျေဇုရှင်ဥမ္မောင်လအားလူနန်းနေဗံသုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးတော့မိခင်ကြီးတော်ကိုဝါတမီမခန့်ခိုင်မွေးသာကိုတင်အောင်မူတမီဖြစ်တဲ့ကိုဇော်မျိုးအောင်မစီစီတန်းမြေမောင်ခန့်ထူးနိုင်မချိုလင်းမိသားစုတို့ဖြစ်ပါတယ်မိမိတို့အတန်ဃာတော်တပါး309ပါးတို့အားနေလေခါမုံမြတ်တော်ခဲဝဲဘောဇင်ဆွမ်းများဆက်ကလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုညနေခါမှာလည်းပဲတန်ဃာတော်ရှင်မြတ်ပေါင်းအားဆေးပစ္စည်းဖြိုရည်များဆက်ကပ်လောင်းလူကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်တယ်။တက္ကမကြီးတော်ကိုဝါကမွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့တန်ဃာတော်309ပါးတို့အားဗုမစီဝိုင်းစီနေရထိုင်တစ်ထည်စီလူတန်းခြင်းအဖြစ်နေရထိုင်309ထည်ကိုလည်းပဲလူတန်းကြတယ်။အာဂန္ဓုဆရာတော်3ပါးအတွက်လည်းနေရထိုင်တစ်ထည်စီလူတန်းကြတယ်။မြတ်စွာဘုရားနာယကဆရာတော်6ပါးတို့အတွက်တစ်ပါးတစ်ပါးလင်1000ကျပ်တန်ပစ္စည်းများလူတန်းခြင်းအပြင်6000ကျပ်ဓမ္မပူဇာအဖြစ်ဝါစုသင်္ကန်းတွေ့ဆုံတစ်စုံနဲ့တသိန်းကျပ်တန်ပစ္စည်းများလူတန်းခြင်းရန်ကုန်မြို့မှာနေထိုင်တဲ့ဒေါ်စန်းဝါကလည်းပဲကွယ်လွန်သူမိဘ2ပါးနဲ့အကိုအမများအားရည်စူးမှန်းထားပြီးတော့နာယကဆရာတော်6ပါးတို့အတွက်2000ကျပ်စီအပြင်တဲ့ဒိန်တောင်ကျက်လူတန်းပူဇော်ကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာအဖြစ်9000ကျက်ပစ္စည်းများလူတန်းခြင်းမန္တလေးမြို့ငွေထီးသုံးလက်မိသားစုကနိုင်ကဆရာတော်အတွက် 3000 ကျက်တန်ပစ္စည်းများလူတန်းခြင်းဒေါ်လာမိသားစုရန်ကုန်မြို့မိသားစုတို့ကလည်းပဲနဝကမ္မ1000ကျက်တော်ဆန်းဆန်းဝေရန်ကုန်ကလည်းပဲနဝကံမ9000ကျပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်ကြတယ်။အဲ့တော့ယနေ့ကုသိုလ်ကောင်းမှုလာရောက်ပြီးတော့ပါရမီဖြည့်ဖက်များအနေနဲ့စုပေါင်းပြီးတော့ပြုလုပ်ကြတဲ့မိသားစုတွေကိုဘုန်းကြီးအနေနဲ့ဓမ္မပဒပါဠိထာဂရမှာလာရှိတဲ့အနာထပိန်တထေးနဲ့သမီးဖြစ်တဲ့ສຸລະທຸບັດတာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားခဲ့တဲ့တရားတစ်ပုဒ်ကိုအခြေခံပြီးတော့အနီးအဝေးဆိုတဲ့အမည်နဲ့တရားဟောပေးမယ်။အနီးအဝေးဆိုတဲ့အဓိပ္ပာယ်ကဘုရားရှင်နဲ့ဘလောက်သောယူဇနာပေါင်းမြောက်များစွာဝေးနေပြီမဲ့လို့ဘုရားရှင်နဲ့အနီးဆက်ဆုံးဖြစ်နေဖို့တခါတည်းရံမှာဖះရှင်နဲ့အနီးဆက်ဆုံးနေရာမှာရောက်နေပြီမဲ့လို့ဖះရှင်နဲ့ဝေးနေတဲ့ပုံလေးတွေကိုအနီးဝေးဆိုတဲ့ကောင်းစည်းနဲ့ဟောပေးမယ်ပေါ့ဒီတရားကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကအနာတပိန်တထေးနဲ့နာတပိန်တထေးရဲ့သမီး၃ယောက်ထဲကအလက်ဖြစ်တဲ့ສຸລະທຸບັດတာကိုအကြောင်းပြုပြီးတော့ဟောကြားခဲ့တဲ့တရားဖြစ်ပါတယ် အဲ့တော့ဘာဖြစ်လို့အကြောင်းပြုပြီးတော့ဟောကြားတယ်လဲဆိုတော့ဘုန်းကြီးတို့ဇူလာသူပတ္တာကဘာသာကြားနဲ့အိမ်တော်ကြပြီးတော့တာဝတိမျိုးနဲ့မိဘနဲ့ဝေးနေတဲ့ယူဇနာတရားယူဇနာ120လောက်ဝေးတဲ့မိုင်အားဖြင့်900ကျော်1000နီးပါးလောက်ဝေးတဲ့အရက်မှာနေရတယ်ပေါ့ဘာသာကြားနဲ့အိမ်တော်ကြတော့စိက္ခဂုဏ်မှုကိုကြောင်းပြုပြီးတော့သမီးဖြစ်တဲ့ဇူလာသူပတ္တာသောတာပန်အရိယာသူတော်စင်မနဲ့ဘာသာကြားဖြစ်တဲ့ယောက်ခမတွေရဲ့ပฏิပက္ခလေးတွေဖြစ်ခဲ့ကြရတယ်။ယောက်ခမတွေကအဝမဝတ်တဲ့အစေလကလို့ခေါ်တဲ့တက္ကရုံးတွေကိုစီးကပ်ကိုးကွယ်တယ်။ခုခေတ်ဆိုလို့ရှိရင်အိန္ဒိယမှာဂျိန်ဘုံကြီးသဘောမျိုးတွေပေါ့။သူတို့အနေနဲ့ဝိုးမိုးတာကိုပဲလောဘနဲ့အောင်ကျင့်တယ်လို့ဒီလိုယူဆပုံရတယ်။အဲ့တော့အမြင်တွေလွဲသွားတော့အတွေးခေါ်တွေအကြံစီတွေအလုံးအပြောဆိုအပ်စပြီးတော့အလုံးလွဲမှားကုန်ရတယ်အဲ့တော့ဇူလာသူပတ္တာကဒီဘာသာကိုလာပြီးတော့သူတို့ရဲ့အဝတ်မဝတ်တဲ့ယဟန်တော်တွေကိုရှင်မခိုးတဲ့အတွက်မကိုးကွယ်တဲ့အတွက်ယောက်ခမနဲ့ပฏิပက္ခဖြစ်ပြီးတော့နောက်ဆုံးမှာယောက်ခမတွေကတင်ကိုးကွယ်တဲ့ယဟန်တွေကဘလို့အမျိုးအစားဖြစ်တယ်လဲလို့မေးလိုက်တဲ့အခါဇူလာသူပတ္တာကပြောပြဒီတော့ယောက်ခမတွေကဇူလာသူပတ္တာစီးကပ်ကိုးကွယ်တဲ့ယဟန်တော်တွေကိုတွေ့ကြင်ပါတယ်ဆိုလို့ဇူလာသူပတ္တာကအဋိဌံနဲ့မြတ်လေးပန်းရှစ်ဆုပ်ကိုကောင်းကင်ကိုမြှောက်တင်ပြီးတော့တစ္ဆာအဋိဌံပြုတ်ပြီးတော့မြတ်စွာဘုရားကိုမိုင်မောင်း900အကျော်1000နီးပါးလောက်ဝေးတဲ့တာဝတိမြို့မှာသတင်းသုံးနေတဲ့မြတ်စွာဘုရားကိုလှမ်းပြီးတော့မနက်ဖြန်ဆွမ်းစားဖို့ပင့်တယ်ပေါ့အဲ့တော့ပင့်လိုက်တဲ့ဒိဋ္ဌံပြီးတော့မြှောက်လိုက်တဲ့ဒီမြတ်လေးပန်းရှစ်ဆုပ်ကတာဝတိပီစေတဝန်ကျောင်းမှာတရားဟောတော်မူနေတဲ့ပရိသတ်လေးပါးရှေ့မှာတရားဟောတော်မူနေတဲ့မြတ်စွာဘုရားရဲ့အပေါ်မှာပန်းမျက်နှာချက်ဖြစ်နေသွားပြီးတော့တည်နေပါတယ်အဲ့တော့ဒီပန်းမျက်နှာချက်ကိုကြည့်ပြီးတော့မြတ်စွာဘုရားကဇူလာသူပတ္တာကပင်ဖိတ်တယ်ဆိုတာနားလည်သဘောပေါက်သွားကြတော်မူခဲ့ဆင်ခြင်ကြည့်လိုက်တဲ့အခါအဲ့တော့တရားပွဲလေးပြီးဆုံးရောနာထပိန်တထေးရမနက်ဖန်အတွက်တန်ဃာတော်ရှင်မြတ်များနဲ့တကဝဆွန်ဖုံပေးကြွပါလို့ပင်ဖိတ်တော်မြတ်စွာဘုရားကတတိတဲ့ငါဖေကလက်ခံပြီးပြီလို့မြတ်စွာဘုရားကမိန်ကြားလိုက်တယ်ဒီတော့နာတပိန်တတိယမြတ်စွာဘုရားတဲ့တပည့်တော်ရဲ့ရှေးဦးစွာအရင်လာပြီးတော့ပင်ဖိတ်တဲ့ပုဂ္ဂိုလ်ကိုမတွေးမိပါဘူးဖေတဲ့ဘယ်သူကများပင်ဖိတ်ပါတယ်လို့ပြောတော့မြတ်စွာဘုရားကဇူလာသူပတ္တာတင့်ရဲ့တမီးဖြစ်တဲ့ဇူလာသူပတ္တာကပင်ဖိတ်တယ်လို့မြတ်စွာဘုရားကမိန်ကြားတော်မူလိုက်တယ်။ဇူလာသူပတ္တာရဲ့ဆွမ်းကိုလက်ခံတော်မူလိုက်တယ်လို့မိန်ကြားတော်မူလိုက်တယ်။ဒီတော့နာထပိန်တထေးဟာနည်းနည်းမျက်စိလည်သွားတယ်။ဇူလာသူပတ္တာနေတာကတာဝတိမြို့နယ်ယူဇနာ120မိုင်မောင်း900ကျော်1000နီးပါးလောက်ဝေးတဲ့ရက်မှာနေတယ်။ခုမြတ်စွာဘုရားကဇူလာသူပတ္တာကပင်ဖိတ်သွားပါတယ်ဆိုတော့ဒီလောက်အဝေးကြီးအရက်ကိုဘလို့လုံညာလာပြီးတော့ပင်ဖိတ်တယ်ဆိုတာနာတပိန်တထေးစဉ်းစားရခတ်သွားတယ်ဒီတော့မြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့တမီးဖြစ်တဲ့ဇူလာသူပတ္တာကတာဝတိမြို့ကနေပြီးတော့ယူဇနာ120လောက်မင်းအားဖြင့်900ကျော်1000နီးပါးလောက်အလွန်ဝေးတဲ့ရက်မှာနေတယ်မဟုတ်လားဘုရားလို့သူသိကျင်တဲ့သူမရှင်းလင်းတဲ့အချက်ကလေးကိုမြတ်စွာဘုရားကိုလျှောက်ထားလိုက်ပါတယ်ဒီတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကနာတပိန်တတိလျှောက်ထားတဲ့အဝေးကြီးဆိုတဲ့ဇာတ်နဲ့ဆက်ပြီးတော့ခုဘုန်းကြီးပြန်လည်ဟောကြားမဲ့အနီးအဝေးဆိုတဲ့တရားတော်ကိုမြတ်စွာဘုရားကအနာတပိန်တတိကိုပြန်လည်ပြီးတော့ဟောကြားခဲ့တယ်တဲ့ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကတည်စရာမှန်သမျှကိုတည်စွမ်းနိုင်တဲ့စွမ်းအားတရားစင်ဤမျိုးမျိုးကိုတည်စွမ်းနိုင်တဲ့စွမ်းအားတတဝါရီရဲ့လောဘစရိုက်ဒေါသစရိုက်တရားစရိုက်ပညာစရိုက်စတဲ့စရိုက်အမျိုးမျိုးကိုတည်ဆွမ်းနိုင်တဲ့စွမ်းအားဒီစွမ်းအားသုံးပါးနဲ့ပြည့်စုံတဲ့သဗ္ဗညုတဉာဏ်တော်ကိုပိုင်ဆိုင်ထားတဲ့အတွက်နာတပင်တတိလျှောက်ထားတဲ့အဝေးဆိုတဲ့ဇာတ်ကားကိုကြောင်းပြုပြီးဒီတရားကိုဟောခဲ့တာပါဘုန်းကြီးတို့ပိဋကတ်သုံးပုံကိုပြန်ပြီးတော့သုံးသပ်ကြည့်လိုက်မြတ်စွာဘုရားရှင်ဟာကေတိလိုလိုမြင်းဆရာတွေနဲ့တွေ့တဲ့အခါမြင်းကိုဥပမာပေးပြီးတော့တရားကြီးဤတိုက်ကျွေးတော်မူခဲ့ပါတယ်တခါတည်းရန်မှာကုံတွေတွင်နဲ့တွေ့ရင်ကုံရောင်ကုံဝဲပုံတွေကိုဥပမာပေးပြီးတော့မြတ်စွာဘုရားတရားဟောတော်မူခဲ့တယ် လေသမားတွေနဲ့တွေ့တဲ့အခါလေယာထွန်ရဲ့ဘုံတွေကိုအကြောင်းပြုပြီးတော့ဥပမာတွေပေးပြီးတော့လက်သမားနဲ့တွေ့ရင်လက်သမားအကြောင်းရာတွေကိုဥပမာပေးပြီးတော့မြတ်စွာဘုရားဟာတရားဟောတော်မူနိုင်တယ်ဆိုတာအဲ့ဒီလိုတရားစင်ကြီးအမျိုးမျိုးတည်ဆွမ်းနိုင်တဲ့စွမ်းအားအလုံးကိုတည်ဆွမ်းနိုင်တဲ့စွမ်းအားတတ္တဝါတွေရဲ့စရိုက်ကိုတည်ဆွမ်းနိုင်တဲ့စွမ်းအားဒီစွမ်းအားသုံးပါးနဲ့ပြည့်စုံတဲ့တပ္ပိညုတဉာဏ်တော်ကိုအသုံးချပြီးမြတ်စွာဘုရားရှင်ကိုတော်မြတ်ဟာတရားကြီးအေးတိုက်ကြွေးတော်မူခဲ့တယ်တဲ့ဒါကြောင့်ပိဋကတ်သုံးပုံနိကေ၅ရက်မှာဥပမာတွေဟာအမျိုးမျိုးဖြစ်နေတာဒါတပ္ပိညုတဉာဏ်တော်ရဲ့စွမ်းအားပါခုလည်းပဲမြတ်စွာဘုရားကနတ်တပင်တည်းလျှောက်တဲ့ဇာတ်ကိုကြောင်းပြပြီးတော့ခုဘုန်းကြီးကနီးဝေလို့အမိပေးထားတဲ့တရားတော်ကိုဟောကြားတော်မူခဲ့တဲ့ဒီတရားကိုယနေ့တက္ကမကြီးတော်ကိုဝါနဲ့တက္ကဝါဓမ္မမိတ်ဆွေတွေကိုဘုန်းကြီးကဓမ္မလက်ဆောင်အဖြစ်ပေးမယ်ပေါ့အဲ့တော့ဘယ်လိုဟောလိုက်တယ်ဆိုတော့ဒူရေတန်တော်ပကတိန်တိဟိမာဝန္တော်ဝပပတော်အာတန်တိထနာတိတန်တိရတိန်ခိတာယထာတရာဟိမဝန္တောဟိမန္တာမိသောဘဂတောတောင်တိဒူရေဝေ၌ထီတော်တိတိသမဏောပိဖြစ်ပါတော်လေဘဂတိတိဝထင်ရှား၍နေတကဲ့သို့တထာပမာစုမူထို့တူသာလျင်တန်တော်ပါရမီတူစီပူကြကြကုန်သောသူတော်ကောင်းတို့သည်ဒူရေဖျားရှင်ရေဝေ၌ထီတာတိနေကုန်သည်သမဏာပိဖြစ်ပါကုန်တော်လေပကာတင်တီဖျားရှင်ရဲ့ဉာဏ်အားထင်ရှား၍လာကြလေကုန်၏ရတိန်အင်္ဂါလေးပါးနှင့်ပြည့်စုံသောဉာဏ်အခါ၌ခိတ္တာပြည့်လွယ်ကုန်သောတရာမြားတို့သည်နာဒိတန်တိယထာမထင်ရှားကုန်တကဲ့သို့တထာပမာစုမူထို့တူသာလျှင်အတန်တော်မသူတော်ဖြစ်တဲ့မိုက်မဲတဲ့ပုဂ္ဂိုလ်တို့သည်ဧထာဤဖျားရှင်ရဲ့ဤနိုင်ဤတိန်နာထိုင်နေကုန်သည်တာမနာပြီဖြစ်ပါကုန်တော်လေနာဒိတန်တီဖျားရှင်ရဲ့ဉာဏ်အားထင်ရှား၍မလာကြလေကုန်ဤတီတို့ဘဂဝါသုံးလောကဒေါတာရှင်တော်မြတ်ဗျာသည်ဤမံဂါဌံဤတရားဂါထာတော်ကိုအာဟကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပေတည်းအဲ့တော့ပထမဆုံးဖျားရှင်ကိုယ်တော်မြတ်ကပထမပါရဒုတိယပါရနဲ့ဘာလို့ဆိုလိုတာလဲဆိုတော့ဒူရေတန်တော်ပကတိန်တိဟိမာဝန္တော်ဝပပတော်တဲ့ဖျားရှင်တဲ့အနည်းဆုံးဖြစ်နေတဲ့ပုံကိုယ်တွေကိုမြတ်စွာဘုရားကဥပမာပေးလိုက်ပါတယ်။ဘုန်းကြီးတို့အိန္ဒိယနိုင်ငံရဲ့မြောက်ဘက်မှာအိန္ဒိယနိုင်ငံမြောက်ပိုင်းမှာဟိမွန်တာတောင်တန်းကြီးဆိုတာရှိတပါတယ်။အဲ့တော့ဟိမွန်တာတောင်တန်းဆိုတာစာပေလိုတော့ယူဇနာ3000ကျဲပြန့်ပြီးတော့အမြင့်အဖျင်ယူဇနာ900လောက်မြင့်တယ်တောင်ထုတ်ဒီချန်ရန်နေတာက7000 4000လောက်ရှိတယ်။ဘုန်းကြီးတို့ခုခေတ်မှာပေပေါင်း2900ဆွန်းဆွန်းလောက်ရှိတဲ့ဧဝရတ်တောင်ဆိုတာကဘာမှာအမြင့်ဆုံးတောင်လို့သတ်မှတ်ကြရတယ်ပေါ့။ဒီဧဝရတ်တောင်ထုတ်ဟာလည်းပဲဘုန်းကြီးတို့ဟိမွန်တာတောင်ထဲမှာဟိမွန်တာတောင်နန်းထဲမှာတခုပါဝင်ဖြစ်နေပါတယ်။အဲ့တော့ကဘာရဲ့ရက်ကလာပြီးတော့ဧဝရတ်တောင်ကိုတက်ကြတယ်ဒီဧဝရတ်တောင်ထုတ်ဒီပင်ဟိမွန်တာတောင်တန်းကြီးထဲမှာအစိပ်ပိုင်းတစ်ခုဖြစ်နေပါဝင်တယ်တဲ့အဲ့တော့ဒီဟိမွန်တာတောင်ထဲမှာပါဝင်တဲ့ဧဝရတ်တောင်ထုတ်ကိုနီပေါ်လူမျိုးတွေတိဘက်လူမျိုးတွေကအထွတ်ထိပ်ဖြစ်နေတကိုးကြီးမားတယ်ဆိုပြီးတော့ရှေးတုန်းကတည်းကအယူဆရှိခဲ့တဲ့တောင်ထုတ်ကိုဒီတောင်ထုတ်လည်းပဲဟိမွန်တာတောင်ထဲမှာပါဝင်နေပါတယ်အဲ့တော့မြတ်စွာဘုရားကဖျားရှင်တဲ့အနည်းဆက်ဆုံးဖြစ်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုလဲဆိုတော့ဥပမာပေးလိုက်တာကဟိမွန်တာတောင်တန်းကြီးဟာတဲ့အဝေးကနေပြီးတော့ရက်ပြီးတော့ကြည်နေပေမဲ့လို့အဝေးမှာတည်ပြီးတော့နေပေမဲ့လို့ထင်ထင်ရှားရှားမြင်နိုင်တယ်လို့ပါပဲတဲ့ထင်ရှားနေတယ်လို့ပါပဲအနည်းလေးကကြည်မှမဟုတ်ဘူးအဝေးကကြည်လေပဲဟိမွန်တာတောင်တန်းကြီးကကြီးမားတဲ့အတွက်ထင်ရှားနေတယ်လို့မြင်နိုင်တယ်လို့ပါပဲတဲ့ဒီလိုပါပဲတဲ့ရှိဖျားရှင်ဒီလက်ထက်ကပါရမီတူစီပူခဲ့တဲ့အတွက်သူတော်ကောင်းစိတ်တဲ့ကိန်းအောင်နေတဲ့ပုံကိုယ်တွေအမျိုးသားမျိုးသမီးတွေနှလုံးသားထဲမှာကိလေသာအပူငွေ့တွေတန်နိုင်နိုင်မြကင်းဝေးပြီးတော့ထိုက်တဲ့လောက်ငြိမ်းအေးနေကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေဒီဘဝမှာလည်းပဲဒါနသီလဘာဝနာလုပ်တယ်စီပွားရေးလုပ်တယ်တန်နိုင်နိုင်မြမေတ္တာတရားစတဲ့ဓမ္မတွေကိုနှလုံးသားထဲမှာကိန်းအောင်အောင်ကြိုးစားပြီးတော့ငြိမ်းအေးဖို့လောဘဒေါသမောဟငြိမ်းအေးဖို့ကြိုးစားနေတဲ့အမျိုးသားမျိုးသမီးတွေဒ ဒီလိုပါရမီရှင်ဖြစ်တဲ့မျိုးသားမျိုးသမီးတွေဟာလည်းပဲတဲ့ဖျားရှင်နဲ့အလွန်ဝေးတဲ့ရက်မှာနေပေမဲ့လို့ဖျားရှင်ကိုယ်တော်မြတ်ကတပ္ပညုတဉာဏ်နဲ့ဗုဒ္ဓဆက်ကုနဲ့လောကကျွတ်တန်းဝင်တိုက်တဲ့တတ္တဝါတွေကိုကြည်တော်မူတဲ့အခါမှာပါရမီပြည့်နေတဲ့မျိုးသားမျိုးသမီးတွေကိလေသာငြိမ်းအောင်ကြိုးစားနေတဲ့မျိုးသားမျိုးသမီးတွေဟာလည်းပဲကျွတ်တန်းဝင်ဖို့အတွက်တရားသူရဖို့အတွက်တရားမြင်ဖို့အတွက်မြတ်စွာဘုရားရဲ့ဉာဏ်တော်ထဲမှာဉာဏ်ကွန်ရှက်ထဲမှာထင်လာတတ်ပါတယ်တဲ့ဒါကြောင့်ပါရမီရှင်အမျိုးသမီးတွေဟာအမျိုးသားတွေဟာသူတော်ကောင်းစိတ်တဲ့ကိန်းအောင်နေတဲ့ငြိမ်အေးဖို့ရအတွက်ကြင်ကြံနေတဲ့ဒီမျိုးသားမျိုးသမီးတွေဟာဖျားရှင်တယ်ဘလောက်ပဲဝေးဝေးနီးနီးလေးပါလို့ဒီလိုဆိုလိုရင်းဖြစ်ပါတယ်။ဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဘလို့လဲဆိုတော့တချို့သောပုဂ္ဂိုလ်တွေကြတော့ဖျားဖူးသွားကြတာပဲ။ဒါမှလို့ဖျားဖူးသွားတယ်ဆိုတိုင်းဖျားရှင်တယ်တွေ့ပါသလားလို့ဒီလိုပြောလို့တော့မရဘူး။အဲ့တော့ဖရာရှင်ကိုထီချင်းကြီး၅ပါးနဲ့ရှ िख ိုးပြီးတော့ဖရာရှင်ရဲ့ဂုံတော်တွေပွားများနောက်ပြီးတော့မေတ္တာဘာဝနာတွေပွားများတရားရှိမှမှုတွေပွားများဒီလိုလမ်းတစ်လျှောက်လုံးမှာနှလုံးသားထဲမှာဓမ္မကိန်းအောင်ပြီးတော့ကြည်ညိုတဲ့စိတ်နဲ့ကုသိုလ်စိတ်နဲ့သွားမှပူဇော်မှဒီပုဂ္ဂိုလ်တွေကဖရာရှင်နဲ့တွေ့တယ်လို့ခေါ်ရပါတယ်ဒီလိုမှမဟုတ်ဖက်နဲ့ဖရာဖုတို့သွားပါရဲ့ဒီလိုပဲဒေသန္တရဘုသူတ္တကိုဦးစားပေးပြီးတော့ဖျားရှိခိုးတယ်ဝကြည်တန်းကြီးရှိခိုးကြတယ်ပြီးတော့ကိုယ့်အတွက်ဓပုံလာလာလေးတွေရိုက်တယ်စားတော့ဆိုင်ကောင်းကောင်းကြီးတွေစားတယ်အပန်းဖြေသဘောနဲ့သွားနေဖျားရှင်နဲ့မတွေ့ပါဘူးတဲ့ဒီလိုဖျားဖူးထွက်တဲ့ပုံကိုယ်တွေကလည်းဘလောက်ပဲဖျားရှင်နဲ့အနည်းဆက်ဆုံးဖြစ်အောင်ကြိုးစားနှလုံးသားထဲမှာဓမ္မတွေကိန်းအောင်မနေတဲ့အတွက်ငြင်းချောင်းမှုတရားတွေနှလုံးသားထဲမှာကိန်းအောင်မနေတဲ့အတွက်ဖျားရှင်နဲ့ဝေးနေတဲ့ပုံကိုယ်တွေလို့ဒီလိုပြောလို့ရပါတယ်ခုလိုသုလသုပ္ပတာတို့လိုပါရမီရှင်တွေသူတော်စင်တွေကြတော့မြတ်စွာဘုရားနဲ့ဝေးနေပြီမဲ့လို့ယူဇနာ120လောက်မိုင်ပေါင်း900ကျော်1000နီးပါးလောက်ဝေးနေပြီမဲ့လို့ဖျားရှင်တို့ရဲ့ဉာဏ်တော်ထဲမှာအမြဲတမ်းထင်ရှားလာတဲ့အတွက်နှလုံးသားထဲမှာတရားကိန်းအောင်နေတဲ့အတွက်ကိလေသာတွေပါနေတဲ့အတွက်မြတ်စွာဘုရားရဲ့ဉာဏ်တော်ထဲမှာထင်ရှားလာတဲ့အတွက်ဒီပုဂ္ဂိုလ်တွေကြတော့ဘလောက်ပဲဝေးဝေးနီးနီးလေးပါလို့ဒီလိုဆိုလိုရင်းဖြစ်ပါတယ်ဘုန်းကြီးတို့ဒါလေးနဲ့ဆက်ပြီးတော့အာလဝီမျိုးကအမျိုးသမီးလေးတယောက်အကြောင်းကိုပြောပြပေးမယ်။ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကအာလဝီမျိုးအက္ခလဝကျောင်းတော်မှာရောက်တဲ့အချိန်တနေ့သောအခါမှာပရိသတ်ကိုတရားဟောတယ်။ဘာတရားလဲမေးရင်မရဏတ္တိဘာဝနာတဲ့တည်ခြင်းနဲ့ဆက်တဲ့တရားတွေ။ဘုန်းကြီးတို့ပရိသတ်အများစုကအယူသီးတော့တည်ခြင်းနဲ့ဆက်တဲ့တရားကိုဟောလို့ရှိရင်မင်္ဂလာမရှိဘူးလို့ယူဆပြီးမဲ့ဒီတည်ခြင်းနဲ့ဆက်တဲ့တရားကိုအကြောင်းပြုပြီးတော့ကုသိုလ်တရားတွေတိုးပွားမယ်သူတော်ကောင်းဖြစ်မယ်ဆိုရင်ဒါမင်္ဂလာရှိတဲ့တရားလို့ခေါ်ရပါတယ်အဲ့ဒီတရားပွဲမှာပရိသတ်အများစုကတော့တရားလဲနားပြီးရောမေ့မေ့ပျောက်ပျောက်နေဒီလိုပဲကိုစီပွားရေးကိုလှုပ်ပြီးတော့နေကြတယ်နှလုံးသားထဲမှာတရားမကြံဘူးပေါ့အဲ့တော့ရကန်းတဲ့ရကန်းယုံပန်ရှင်ရဲ့တမီလေးတယောက်အသက်16နှစ်ရွယ်လေးမိန်းကလေးတယောက်ကတော့ဒီတရားကိုနားယူပြီးတော့မြတ်စွာဘုရားကိုလည်းပဲကြီးညိုတော့မြတ်စွာဘုရားဟောတဲ့စကားကိုငါဖြစ်ကျင့်မယ်ဆိုပြီးတော့အဲ့ဒီနေရာစပြီး16နှစ်သမီးလေးဟာတေခြင်းသဘောတရားလေးတွေကိုနှလုံးသွင်းတယ်။သွားရင်လာရင်စားရင်တောက်ရင်တေရမှာဆိုတဲ့အသိကိုသိနေတော့မဟုတ်တာတွေမလုံးမီတော့အကုသိုလ်တွေနေပါသွားတယ်။ကုသိုလ်တွေနှလုံးသားထဲမှာတိုးပွားသွားတယ်ပေါ့။ဒီလိုနဲ့မရဏတတိသွားရင်လာရင်အိယာကနူရိယအိယာဝင်ထိန်တိတတိယတဲ့အချိန်နဲ့မရဏတ္တိဘာဝနာလေးတွေတေရအောင်မှာဆိုတာကိုပွားများနေတဲ့အတွက်နှလုံးသားထဲမှာကုသိုလ်ပါရမီတွေကတဖြည်းဖြည်းနဲ့တိုးတိုးလာတယ်အကုသိုလ်တွေပါပါသွားတယ်ပေါ့နောက်3နှစ်လောက်ကြာတဲ့အခါဒီမိန်းကလေး16နှစ်အရွယ်မျိုးသမီးလေးဖြစ်လာတဲ့အခါမြတ်စွာဘုရားကတာဝတိပီဇေတဝန်ကျောင်းထဲကနေပြီးတော့လောကကြီးတွေကြွထိုက်တဲ့တတ္တဝါတွေကိုဗုဒ္ဓဆက်ကုနဲ့ကြည်တော်မူလိုက်တော့ဒီမိန်းကလေးဟာမြတ်စွာဘုရားရဲ့ဉာဏ်တော်ထဲမှာဝင်လာတယ်တဲ့ဘုရားရှင်ဆင်ခြင်ကြည့်တော့တရားသူရမယ်အရေးမြင်တော်မူတယ်။ဘာဖြစ်လို့လဲဆိုတော့ဒီ3နှစ်အတွင်းမှာဒီမိန်းကလေးဟာမရဏတ္တိဘာဝနာဆိုတဲ့သေခြင်းသဘောတရားနဲ့ဆက်ပြီးအမြဲနှလုံးသွင်းတော့သေရမယ်ပုဂ္ဂိုလ်တယောက်သေခြင်းတရားကိုသိနေတော့မဟုတ်တာမှန်သမျှမလုံဖြစ်တော့ကောင်းတာမှန်သမျှကြိုးစားပြီးတော့လှုပ်တော့နှလုံးသားထဲမှာငါးဆွဲတွေလောဘဒေါသဆွဲတွေတဖြည်းဖြည်းနဲ့ပါသွားတယ်ကုသိုလ်ပါရမီတွေလည်းပဲနေ့စဉ်မြင့်မြင့်လာတော့ကိလေသာဖြစ်တည်းနဲ့လာတယ်အဲ့ဒီမှာမြတ်စွာဘုရားကဒီမိန်းကလေးကိုအကြောင်းပြုပြီးတော့ တာဝတိမြို့ဇေဒဝန်ကျောင်းကနေပြီးတော့အဲ့ဒီအာလဝီမြို့ယူဇနာ30မိုင်ပေါင်း240လောက်ဝေးတဲ့ခီးကိုတန်ဃာပန်း900နဲ့တူကြွားတော်မူတယ်တဲ့။စာထဲမှာတော့တကိုးနဲ့ကြွားတယ်လို့မပါပါဘူး။ဒီလိုပဲဖျားရှင်ကဒေသစာတိခီးကြွားတယ်၊ခြေချင်းကြွားတော်မူပုံပေါက်ပါတယ်။အဲ့ဒီနေရာမှာစဉ်းစားကြည့်နော်။ဒီလောက်မိုင်ပေါင်း240လောက်ဝေးတဲ့ယူဇနာ30လောက်ဝေးတဲ့ခီးကိုမြတ်စွာဘုရားဘာဖြစ်လို့ကြွားတာလဲလို့မေးရင်ဒီပါရမီရှင်မျိုးသမီးလေးကုသိုလ်ရေးတွေကိုမရဏတ္တိဘာဝနာကိုမင်္ဂလာမရှိတဲ့တရားလို့ဒီလိုမမြင်မဲနဲ့မြတ်စွာဘုရားရဲ့စကားကိုအလေးထားပြီးတော့ကုသိုလ်တရားတွေပါရမီဖြည့်ရေးကိုစူးစမ်းအထောက်ခဲ့တဲ့ကုသိုလ်အရှိန်တွေကြောင့်နှလုံးသားထဲမှာပါရမီတွေရင့်တန်လာတော့မြတ်စွာဘုရားလည်းနေလို့မရပါဘူးကြွတော်မူရတာပဲအဲ့တော့မြတ်စွာဘုရားရောက်ကြွတော်မူတယ်ဆိုရင်ပဲမြို့သူမြို့သားတွေမျိုးရဲ့ထိတ်တန်းသွားတထေးတကြွဲတွေမြတ်စွာဘုရားကိုဆုံးကတ်မယ်ဆိုပြီးသွားပင်ကြတယ်။နောက်ရကျဆုံးကတ်တယ်ထားပါတော့ဆုံးကတ်ပြီးတဲ့အခါမှာမြတ်စွာဘုရားရဲ့လက်တော်ကနေပြီးတော့ဖះရှင်ဆုံးဖုံးပြီးတဲ့အခါတပိတ်တော်ကိုလူတွေကယူကြတယ်။အတိတ်ပဲတရားဟောဖို့ရအတွက်ယူကြတာပါ။ဖះရှင်လက်ထက်ကသင်္ကေတလေးတွေကမြတ်စွာဘုရားဆုံးဖုံးပြီးလို့ရှိရင်လူတွေကတပိတ်ကိုမြတ်စွာဘုရားလက်ထက်ကယူကြတယ်။ဒီအခါမှာတရားနာဖို့ဆိုတဲ့သင်္ကေတလေးရှိတယ်ပေါ့။အဲ့တော့သူတို့လည်းပဲတရားနာမယ်ဆိုပြီးတော့မြတ်စွာဘုရားလက်ထက်ကနေတပိတ်တော်ကိုယူပြီးတော့ဘေးမှာထားကြတယ်။ဒီတော့မြတ်စွာဘုရားကတရားမဟောပါဘူး။ပရိသတ်တွေကလည်းပဲငြိမ်းလို့မြတ်စွာဘုရားကိုတရားဟောတော်မူပါတော့ဘုရား။ပရိသတ်တွေများလာပါပြီဘုရား။ဘယ်သူမှမလျှောက်ရဲဘူး။ဘုရားရှင်ကိုတော်မြတ်ကလည်းဘယ်လိုစဉ်းစားတော်မူတယ်လဲဆိုတော့ဒီလိုယူဇနာ30ဝေးတဲ့ခရီးမိုင်အားဖြင့်240လောက်ဝေးတဲ့ခရီးဒီခီးကိုငါဖះကြွတော်မူခဲ့တာဟာဒီရကန်းယုံပန်ရှင်ရဲ့တမီလေးဖြစ်တဲ့19နှစ်တမီလေးဖြစ်တဲ့မိန်းကလေးရဲ့တရားသူရမယ့်အရေးတရားကိုမြင်မယ့်အရေးဒီအရေးကြောင့်ငါဖះကြွခဲ့တာတဲ့ဒီမိန်းကလေးကလည်းပဲခုချိန်ထိပြိသက်ထဲရောက်မလာသေးဘူးအဲ့တော့ဒီမိန်းကလေးလာမှငါဖះတရားဟောမယ်ဆိုပြီးမြတ်စွာဘုရားကပြိသက်ထဲမှာတရားမဟောပါဘူးအဲ့တော့ဖះရှင်တို့ရဲ့ဓမ္မကိုအလေးကရုပြုဖို့ဘလောက်ကြည်ညိုစရာကောင်းလဲအဲ့တော့ဘေဒဂရမရိယတထေးဒီဘေဒဂရမရိယဘာဖြစ်တယ်ငါဖះပေါ်မှာဘလို့ကြီးညိုတယ်ဒါမျိုးတွေဖះရှင်မကြည့်ပါဘူးတရားထူးရမဲ့ပုဂ္ဂိုလ်တယောက်မလာတဲ့ဒီပြိသက်ကြီးကိုတရားဟောတော့မမှုပါဘူးကျန်တဲ့ပြိသက်ကတော့ဝါဒနာရကုသိုလ်လောက်တော့ဖြစ်မှာပေါ့တကယ်တရားမြင်မှာကမြတ်စွာဘုရားကိုမြေဝဲမကြနားထောင်ပြီးနှလုံးသားထဲမှာတရားကိန်းအောင်အောင်ကြိုးစားခဲ့တဲ့ဒီရကန်းယုံပိုင်ရှင်ရဲ့တမီလေး19နှစ်တမီလေးသူဟာတရားမြင်နိုင်တဲ့အတွက်မြတ်စွာဘုရားသူမလာမချင်းတရားမဟောဘဲနဲ့စောင့်နေခဲ့ပါတယ်မိန်းကလေးကလည်းပဲရကန်းလှုပ်နေနဲ့ရှုပ်ပြီးတော့နောက်ဆုံးတော့အလုပ်ပြီးတဲ့အခါမြတ်စွာဘုရားရှိတဲ့တရားပွဲကိုလာပြီးတော့မြတ်စွာဘုရားကကြည်တော်မူတယ်နောက်မြတ်စွာဘုရားကမေခွန်းလေးချက်မေးပြီးတော့သူကလည်းပဲပြန်ဖြေလိုက်တယ်အဲ့တော့မြတ်စွာဘုရားကတာဓုခေါ်တော်မူပြီးတော့တရားတစ်ပုဒ်ဟောတော်မူလိုက်တာအဲ့ဒီမှာဒီမိန်းကလေးဟာသောတာပန်အရိယာသူတော်စင်ဖြစ်သွားတယ်တဲ့ဒါပါလဲဆိုတော့ဒူရေသန္တောပကတင်တိဟိမဝန္တောဝပပတောဟိမဝန္တောဟိမန္တာမိသောပပတောတောင်သည်ဒူရေဝေ၌ထီတော်တည်သည်တမန်တော်ပြီဖြစ်ပါသောလေပကတိတိဝါထင်ရှား၍နေတကဲ့သို့တဲ့ဟိမန္တာတောင်တန်းကြီးဟာအင်မတန်ကြီးမားတဲ့အတွက်ကျယ်ပြန့်တဲ့အတွက်အဝေးကနေတဲ့ပုဂ္ဂိုလ်အတွက်လည်းပဲအမြဲတမ်းထင်ထင်ရှားရှားမြင်နေရတာပါပဲတဲ့ထင်ရှားနေတယ်လို့ပါပဲတဲ့ဒီလိုပဲပါရမီတုစီးပူးခဲ့ကြတဲ့ကုသိုလ်လုပ်ရင်ဂုံပကသနာအတွက်မလုပ်ဘူးယာရုအနာတိုးဖို့အတွက်လုပ်တာမဟုတ်ဘူးစီဝါရေးတက်ဖို့အတွက်လှုပ်တာမဟုတ်ဘူးနှလုံးသားထဲမှာဖြစ်ပေါ်နေတဲ့ငါးဆွဲတွေလောဘဒေါသအဆွဲလန်းတွေကိရိတာမီတွေအတ္တမာနာတွေနည်းဖို့အတွက်ပြုလာခဲ့တဲ့မျိုးကောင်းသားမျိုးကောင်းသမီးတွေတနည်းအားဖြင့်ကိရိတာအပူတွေထိုက်တဲ့လောက်ငြိမ့်ပြီးတော့ငြိမ့်ချမ်းနေတဲ့အမျိုးသားမျိုးသမီးပါရမီရှင်တွေဟာတဲ့ဖျားရှင်တဲ့မိုင်ပေါင်းများစွာယူဇနာပေါင်းများစွာဝေးနေပြီမဲ့လို့တကယ်တော့ဖျားရှင်တပ်ပညုတ္တဉာဏ်နဲ့ကြီးပြီးတော့ချေချွတ်တော့မယ်ဆိုလို့ရှိရင်ဒီပုံကိုယ်ကြီးညံထဲမှာအရင်ဝင်လာပါတယ်တဲ့ဒါနှလုံးသားထဲမှာတရားကိန်းအောင်နေလို့အချိန်မရွေးတရားရနိုင်တဲ့သဘောကိုပြောတာပါဒီလိုမျိုးသားမျိုးသမီးတွေဟာသူတော်ကောင်းတက်ခံရှိတဲ့ပုံကိုယ်ကြီးကငါဖះရှင်တယ်ဘလောက်ပဲဝေးဝေးတရားကိုမြင်နိုင်တဲ့အတွက်နီးနီးလေးပါလို့ဒီလိုဆိုလို့ရင်ဖြစ်ပါတယ်ဒါကပထမပါရရဲ့အတိတ်ပဲပေါ့နောက်ဒုတိယပါရကဘာလဲဆိုတော့ဖះရှင်တဲ့အဝေးဆုံးဖြစ်နေတဲ့ပုံကိုယ်ဆိုတာဘလို့လဲဆိုတော့အတန်တေတာနာဒိတန်တိရတိန်ခိတယထာတရာရတိန်အင်္ဂါ၄ပါးနှင့်ပြေဝါသောညင့်ခါ၌ခိတာပြည့်လွယ်ကုန်သောတရာများတို့သည် နာတိတန်တိယထာမထင်ရှားကုန်တကဲ့သို့တထပမစုမူထို့တူသာလျင်အတန်တော်မသူတော်ဖြစ်ကြတဲ့မိုက်မဲတဲ့ပုဂ္ဂိုလ်တို့သည်ယထာဤဖျားရှင်ယင်းဤနိုင်ဤတိန်နာထိုင်နေကုန်သည်တာမနာပြီးဖြစ်ပါကုန်တော်လေနာတိတန်တိဖျားရှင်ရဲ့ဉာဏ်အားထင်ရှား၍မလာကြလေကုန်ဤတိသို့ဘဂဝါသုံးလောကထိုတာရှင်တော်မြတ်ဖျားသည်ဤမံဂါထံဤတရားဂါထာတော်ကိုအာဟာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့စောစောကဖျားရှင်တဲ့နီးဆက်ဆုံးပုဂ္ဂိုလ်ဆိုတာအမြဲတမ်းဒါနသီလဘာဝနာလှုပ်လည်းပဲကိလေသာငြိမ်းဖို့လောဘဒေါသတွေနှဲပါဖို့ဒီစိတ်ထားနဲ့ပါရမီဖြည့်နေတဲ့ပုဂ္ဂိုလ်တွေအလူခံပုဂ္ဂိုလ်တွေချမ်းသာစေဖို့သာသနာတော်ကြီးကြီးပွားစေဖို့နောက်စည်းရောင်စည်းဝဲလှုပ်တယ်လာကစားလှုပ်တယ်ဘာလုံငန်းကိုပဲလှုပ်လို့အကောင်းဆုံးဝန်ဆောင်မှုပေးပြီးတော့စေနာမေတ္တရားဝေရင်းနှီးနဲ့လှုပ်တယ်ရလာတဲ့အကျိုးမြတ်ကိုအမျိုးဘာသာသာသနာဝူလှူဒန်းမယ်ဆင်းရဲတဲ့ပုဂ္ဂိုလ်တွေကိုကူညီထောက်ပံ့မယ်ဒီလိုစိတ်ထားနဲ့စီးပွားရေးလုပ်နေတဲ့ပုဂ္ဂိုလ်တွေလောဘဒေါသဟာအတန်အသင့်တစ်ဖြည်းဖြည်းနဲ့ငြိမ့်ငြိမ့်သွားတယ်တဲ့ဒီလိုမျိုးသားမျိုးသမီးတွေဟာဖျားရှင်တယ်ဘလောက်ပဲဝေးတဲ့ရက်မှာနေနေလုပ်ငန်းတွေများနေလို့ဆရာသမားတွေနဲ့အနီးကပ်မနေနိုင်ပေမဲ့လို့ဖျားရှင်တယ်အနီးဆက်ဆုံးဖြစ်နေတဲ့ပုဂ္ဂိုလ်တွေပါတဲ့တရားကိုမြင်နေတဲ့အတွက်နှလုံးသားထဲမှာတရားကိန်းနေတဲ့အတွက်ဒီပုဂ္ဂိုလ်တွေကိုဖျားရှင်တယ်အနီးဆုံးပုဂ္ဂိုလ်လို့ဒီလိုခေါ်ရပါတယ်အဲ့တော့ဘလို့ပုဂ္ဂိုလ်တွေကဖျားရှင်တယ်အဝေးဆုံးဖြစ်နေပါသလဲဒါလေးအတိပို့လို့လေဒီတော့မြတ်စွာဘုရားဥပမာပေးလိုက်တယ်ရတိန်ခိတာယထာတရာတဲ့အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ညာတညာမျက်စိတွေမှန်းကြည့်လိုက်ဆက်လေးလားဆုံးမိုတိန်ဥတိတောရှုပ်သံကောင်းအမိုက်မောင်းနိုင်တဲ့ဘုန်းကြီးတို့ဆက်လေးလားဆုံးတဲ့နေ့ရက်အဖြစ်လာတလရဲ့ဥပမာအဖြစ်ခုတရင်ကျွလာဆိုရင်တရင်ကျွလာပြီးကျော်73ရက်14ရက်ဒီလိုညာမျိုးပေါ့အဲ့တော့ရေအားဖြင့်လာပြီကျော်14ရက်နေ့ည14လားဆုံးမိုးတိမ်ဥတည်တဲ့ရာတိဥတုချီနေရမိုးတိမ်နေရအုံမှိုင်းလို့ဒါဆိုရင်ကြည်လည်းပဲမထွက်ဘူးလာဆုံး14ရက်ဖြစ်တဲ့အတွက်လာဆိုတာဝေးရောရာတိဥတုချီနေရမိုးတိမ်နေအုံနေတယ်14လားဆုံးမိုးတိမ်ဥတည်တောရှုပ်သကောင်းမိုက်မောင်းနိုင်တဲ့တောရှုပ်ဆိုတာနေရဒေတာကတစ်ပင်ကြီးငယ်တွေနဲ့အုံဆိုင်နေတဲ့တောအရက်ဒီလိုအရက်မျိုးမှာပေါ့အချိန်ကဘယ်အချိန်လဲဆိုတော့သကောင်းနဲ့ည12နာရီအချိန်လောက်အဲ့တော့ဒီအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ညဘလောက်မဲမှောင်းနေမလဲဆိုတာမျက်စိနဲ့မှန်းကြည့်လိုက်ရက်ကလာပြီးကျော်14ရက်ဇာတိဥတုချွေးနေရမိုးတိမ်နေအုံဆိုင်နေတယ်နေရဒေသကတစ်ပင်ကြီးငယ်တွေနဲ့အုံဆိုင်နေတဲ့တောအရက်အချိန်ကည12နာရီအချိန်အဲ့ဒီနေရတစ်ခုမှာတဲ့ညပြည့်သမားတယောက်ကညတစ်စင်းကိုပြစ်လွတ်လိုက်တယ်ဒီများဟာပရိသတ်ကြီးဘလောက်ဖဲများနေနေအထက်သွားသလားအောက်သွားသလားအရှေ့နောက်တောင်မြောက်ဘဲရက်ကိုသွားတယ်ဘယ်သူမှမမြင်နိုင်ဘူးဘယ်သူမှထင်ထင်ရှားရှားမသိနိုင်ပါဘူးတဲ့ဒီများဟာမထင်ရှားတယ်လို့ပါပဲတဲ့ဘယ်လိုလဲဆိုတော့အတန်တော်မသူတော်ဖြစ်တဲ့မိုင်မဲတဲ့ပုဂ္ဂိုလ်တို့သည်အဲ့တော့ဒီလိုပါပဲတဲ့အဲ့ဒီအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ညမှာပြစ်လိုက်တဲ့မြားတစ်စင်းဟာမထင်ရှားနေတယ်လို့ဘယ်သူမှမမြင်နိုင်တယ်လို့ပါပဲတဲ့ဒီလိုပဲမိုက်မဲနေကြတဲ့သူတော်ကောင်းမဟုတ်တဲ့ပုံကိုယ်တွေအကုသိုလ်တွေလုပ်နေကြတယ်ကုသိုလ်လုပ်လို့ရှိရင်လည်းပဲမျောလင့်ချက်တွေနဲ့လောဘဒေါသတွေခြံရံပြီးတော့လုပ်နေကြတယ်စီးပွားရေးလုပ်လို့ရှိရင်လည်းပဲတဏ္မာအစည်းဝါလို့တော့ပြောပါရဲ့စိတ်ကငါချမ်းသာဖို့ငါမိသားစုချမ်းသာဖို့ဒီစိတ်တက်တွေနဲ့မှုန်းပြီးတော့လုပ်နေတဲ့ပုံကိုယ်တွေဒီလိုပုံကိုယ်တွေကိုမိုက်မဲတဲ့ပုံကိုယ်တွေလို့ဒီလိုခေါ်ရပါတယ်အဲ့တော့ဒီလိုမိုက်မဲနေတဲ့ပုံကိုယ်တွေဟာလည်းပဲတဲ့ဖြစ်နိုင်လို့ရှိရင်ငါဖရာရဲ့ခြေတော့ဘေးမှာငါဖရာရဲ့ခြေတလုံးဘေးမှာနေပြီစီဦးတော့ငါဖရာနဲ့အနီးဆက်ဆုံးနေရာမှာနေစီဦးတော့တဲ့နှလုံးသားမှာတရားမကိန်းတဲ့အတွက်တရားကိုမမြင်တဲ့အတွက်ငါဖရာနဲ့အဝေးကြီးပါတဲ့ငါဖရာကြွတန်းဝင်တဲ့ပုံကိုယ်တွေကိုကြည်လိုက်လို့ရှိရင်ဒီပုံကိုယ်တွေဘယ်တော့မှကြွတန်းဝင်ဖို့ထင်မလာတတ်ပါဘူးတဲ့ဒါမြတ်စွာဘုရားကဖရာရှင်ရဲ့အဝေးဆုံးပုံကိုယ်တွေကိုပြောလိုက်တာပါအဲ့တော့ဘုန်းကြီးတို့ဒီနေရာမှာဘုန်းကြီးအထကရာကဖွင့်တဲ့လူကြီးနားလည်အောင်ဘလို့ပုဂ္ဂိုလ်တွေဟာအတန်တဘုရားရှင်နဲ့ဝေးနေတဲ့ပုဂ္ဂိုလ်တွေလဲမိုက်မဲနေတဲ့ပုဂ္ဂိုလ်တွေလဲဆိုတော့ထကရာဆရာကအမျိုးအစား၃ခုခွဲခြားပြပါတယ်အဲ့တော့ဒီအမျိုးအစား၃ခုကိုဘုန်းကြီးတို့ခွဲခြားပြလိုက်လို့ရှိရင်မိမိတို့ဘုရားရှင်နဲ့အနီးဆုံးဖြစ်နေအောင် ဘလို့နေထိုင်တင့်တယ်လေဆိုတဲ့အဖြေလေးတွေပေါ်လာပါလိမ့်မယ်အဲ့တော့ပထမဥစုကဘာလဲဆိုတော့ပါဠိလိုကတော့အတန်တေထာတိဒိဋ္ဌာဓမ္မာကရုကာဝိတိဏပရာလောကာအာမိတာသကုကာဇီဝိကတာယပပစီတာဘာလပုဂ္ဂလာအတန်တော်နာမတဲ့ဘုရားရှင်ရဲ့အဝေးဆုံးဖြစ်နေတဲ့ပုံကိုယ်တွေကိုထာဂရဆရာကထုတ်ပြီးတော့ပြတယ်ဒါကိုဘုန်းကြီးကအဥစု၃အဥစုအနေနဲ့ခွဲခြားပြီးတော့ပြပေးမယ်အဲ့တော့အဥစု၃အဥစုခွဲခြားပြမယ်ဆိုတော့ပထမအဥစုကဘာလဲဆိုတော့ဒိဋ္ဌာဓမ္မကရုတာဝိတိဏပရာလောကဘာလပုဂ္ဂလာအတန်တော်နာမတဲ့ဘုန်းကြီးတို့ပထမအဥစုမိုက်မဲနေတဲ့ဘုရားရှင်ရဲ့အဝေးဆုံးဖြစ်နေတဲ့အဥစုဆိုတာဘာလဲဆိုတော့ကဲအလုံးလောချီပြီးတော့လိုက်ဆိုလိုက်ဘုန်းကြီးရှေ့ရဆိုပေးမယ်ယခုဘဝခနာချမ်းသာမြတ်မမောရှာမပါဘာလခောယခုဘဝခနာချမ်းသာမမောရှာမပါဘာလခောအဲ့တော့နံပါတ်1အုပ်စုပါဠိကတန္တရာရှည်ကြီးကိုမကြည်ပဲနဲ့နိဗ္ဗာန်ရောက်ဖို့အတွက်ပါရမီတွေပြည့်ဝရေးကိုမကြည်ပဲနဲ့ဒီဘဝမှာငါချမ်းသာဖို့ဒီဘဝကွက်ကွက်ကလေးကိုကြည်တယ်ငါမိသားစုအဆင်ပြေဖို့ဒီလိုကွက်ကွက်ကလေးကိုကြည်တယ်တဲ့တကယ်ဆိုရင်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေအတွက်ယန္တာဖြစ်ပြီးတော့ပါရမီဖြည့်ဖြည့်ပြီးယန္တာဖြစ်ပြီးတော့ပြိဋ္ဌိဗံမဆန်သေးဘူးဆိုရင်တန္တရာဆိုတာအရှိကြီးကျန်သေးတယ်ဘလောက်ရှိတယ်လဲဆိုတာပြောလို့မရသေးဘူးဖះရှင်မတပါဘယ်သူမှမသိနိုင်ဘူးပေါ့ဒီလိုတန်တရာရှိကြီးကြံနေတာကိုတချို့ပုဂ္ဂိုလ်တွေကဘုန်းကြီးတို့ဘာမှထည့်မတွတ်တော့ဒီဘဝဒီခန္ဓာကိုဒီမိသားစုလေးချမ်းသာဖို့အတွက်မတရားသောနည်းတွေနဲ့အကုန်လုံးစီးပွားရေးရှာပြီးတော့ပြေလျောင်လုပ်တယ်ကိုစီးပွားရေးရှာတာကိုကြောင်းပြုပြီးတော့ပဝန်းကျင်မှာမျက်ရည်ကြီးငယ်ကြာကြာတယ်ပဝန်းကျင်မှာကိုစင်ရယ်စိတ်စင်ရယ်ဖြစ်ကြတယ်ပဝန်းကျင်မှာဒုက္ခအတွေ့အကြုံဒုက္ခမျိုးမျိုးကိုခံစားနေကြရတယ်။ဒါပေမဲ့ဒီပုံကိုယ်တွေကတော့တဲ့ဘသူမှထဲ့မတွက်ဘူး။ငါချမ်းသာဖို့ငါမိသားစုဆင်ပြေဖို့ဒီလောက်ပဲကြည့်တဲ့ပုံကိုယ်တွေတဲ့ဒီပုံကိုယ်တွေကလည်းပဲယခုဘဝတိုတောင်းတဲ့ဘဝလေးခဏတပြုတ်လေးကိုပဲကြည့်ပြီးတော့တန်တရာအထိမစင်စားတဲ့ပုံကိုယ်တွေမမြင်တဲ့ပုံကိုယ်တွေကလည်းပဲအတန်တမတူတော်လို့ခေါ်တယ်မိုင်မဲတဲ့ပုံကိုယ်လို့ခေါ်တယ်ဒီပုံကိုယ်တွေကယာဓုမျိုးမျိုးတွေနဲ့လူကြီးလူကောင်းသဘောမျိုးတွေနဲ့ဖျားရှင်နဲ့နီးစပ်ပါတယ်လို့ဘလို့ပဲသူများထင်ကြည့်အောင်လှုပ်လှုပ်တကယ်တော့နှလုံးသားထဲမှာတရားမကိန်းတဲ့အတွက်တရားကိုမမြင်နိုင်တဲ့အတွက်ဖျားရှင်နဲ့အဝေးကြီးဖြစ်နေတဲ့ပုံကိုယ်တွေတဲ့ဒါနံပါတ်1အုပ်စုပေါ့ဘုန်းကြီးတို့ဒီလိုအုပ်စုတွေလည်းလောကမှာအများကြီးရှိတာပဲဘလို့လဲဆိုတော့ကဘာကြီးနဲ့ခြေကြည့်ရင်ကိုရှိနေကြတာပဲဘုန်းကြီးတို့ကဘာကြီးကိုနည်းနည်းလေးငယ်ဆောင်ကြည့်လိုက်သတင်းလေးတွေနားထောင်ကြည့်လိုက်နောက်စာပေလေးတွေသတင်းလေးတွေဖတ်ကြည့်လိုက်တွေ့ပါလိမ့်မယ်ဘယ်လိုလဲဆိုတော့တချို့နိုင်ငံကြီးမှာရှိနေတဲ့အစိုးရတွေတချို့နိုင်ငံကြီးမှာရှိနေတဲ့ကုန်သည်ကြီးတွေဒါဝမရဏကုန်သည်လို့လည်းသူတို့ခေါ်ကြတာပေါ့ဘယ်လိုလဲဆိုတော့သူတို့ကစစ်လက်နက်တွေထုတ်တယ်စစ်လေယာဉ်တွေရောင်းတယ်နောက်ပြီးတော့တချို့နိုင်ငံငယ်လေးတွေဟာတဦးနဲ့တဦးတနိုင်ငံနဲ့တနိုင်ငံအဆင်မပြေတာဒါဝအခွင့်ကောင်းယူပြီးတော့စစ်ဆက်မပေးဘဲနဲ့လက်နဲ့ရောင်ရအောင်မျိုးမျိုးကြံစားတယ်စစ်လေရင်တွေရောင်ရအောင်မျိုးမျိုးကြံစားတယ်မြောက်ထိုးပင်ကိုယ်တွေပြောတယ်ပြီးတော့ကိုယ်ပစ္စည်းတွေရောင်းတယ်ဒီတော့ကိုယ်ကုမ္ပဏီချမ်းသာကြတယ်ကိုယ်အဖွဲ့အစည်းလေးချမ်းသာကြတယ်ကိုယ်မိသားစုချမ်းသာကြတယ်ကိုယ်နိုင်ငံစီးပွားရေးတက်ကြတယ်ဒါပေမဲ့လို့တချို့နိုင်ငံငယ်လေးတွေမှာတော့သူတို့ရဲ့လက်နဲ့တွေကိုကြောင်းပြုတ်ပြီးမြောက်ထိုးပင်ကိုယ်လုတဲ့ဇကားတွေကိုကြောင်းပြုတ်ပြီးတော့မိသားစုတွေတေချာကြေးချပျက်စီးကြမိဘတွေမျက်ရည်နဲ့မျက်ခွက်အမြဲတမ်းကိုယ်စင်ရဲ့စိတ်စင်ရဲ့ဖြစ်ပြီးတော့ဒုက္ခရောက်နေကြတယ်။ဒါပေမဲ့လို့လက်နက်ကုံတယ်ကြီးတွေမရဏကုံတယ်ကြီးတွေကတော့ဘာလဲဆိုတော့သူတို့မိသားစုနဲ့သူတို့နိုင်ငံအတွက်သူတို့ကုမ္ပဏီအတွက်တော့ချမ်းသာလိုက်တာဘာမှလိုလေသေးမရှိဘူး။သူများမျက်ရည်နဲ့ခြေဆေးနေတဲ့ပုံကမျိုးတွေပေါ့။ဒီလိုပုံကတွေလည်းလောကမှာရှိနေပါတယ်တဲ့။အပြင်ပန်းကြည့်ရင်တော့လူကြီးလူကောင်းလို့သူတို့ခေါ်ဆိုနိုင်တဲ့ပုံကတွေဒီလိုပုံကတွေလည်းဘာလဲဆိုတော့ဘုရားရှင်ကိုယ်တော်မြတ်ကလူကြီးလူကောင်းအောင်ဘလောက်ပဲဆောင်းနေနေသူတို့ကိုကြောင်းပြုတ်ပြီးအာလုံးဒုက္ခရောက်ကြတဲ့အတွက်ကိုယ်စင်ရဲ့စိတ်စင်ရဲ့အသက်တွေဆွန်ရတဲ့အတွက်ဒီပုံကိုယ်တွေကလည်းပဲဖျားရှင်နဲ့ဝေးနေတဲ့ပုံကိုယ်တွေတဲ့ဗုဒ္ဓဘာသာဝင်ဖြစ်တယ်ဝေးနေတာပဲတရားနဲ့ဝေးနေတာဒီလိုပုံကိုယ်တွေကိုပြောတာပါဘုန်းကြီးတို့တခါမြန်မာနိုင်ငံထဲမှာကြည့်လိုက်ရင်လေဒီလိုပုံကိုယ်တွေအများကြီးရှိနေတာပဲဘာလဲဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်လိုက်တချို့မူရဲ့ဇေဝါနဲ့ချမ်းသာနေတဲ့ပုံကိုယ်တွေ မိမိတို့ပတ်ဝန်းကျင်မိမိတို့နိုင်ငံအတွင်းကြားနေရတာပဲ။ဘာလဲဆိုတော့မူရစေဝါးတွေအကြီးကျယ်လှုပ်တယ်။ကြီးကျယ်လှုပ်ပြီးတော့သူတို့ကတိုက်ကြီးတွေနဲ့ကာကြီးတွေနဲ့ထဲလဲစီးကြတယ်။တိတ်ပြီးတော့ချမ်းသာကြတယ်။နောက်ပြီးတော့လူကြီးလူကောင်းသဘောမျိုးတွေနဲ့နိုင်ငံတကာမှာဆက်ဆံကြတယ်။ဒါမှမဟုတ်သူတို့လှုပ်တဲ့မူရစေဝါးစတဲ့ဒီပစ္စည်းတွေကိုအကြောင်းပြုပြီးတော့တုံးကြတဲ့မျိုးဆက်တစ်တွေတိတ်ပြီးတော့နင့်နာကြရတယ်။နိုင်ငံအတွက်လူအရင်းမြစ်တွေဆုံးရှုံးကြရတယ်။မိဘတွေမျက်ရည်ကျကြရတယ်။သားသမီးတွေလည်းပဲတေချေပျက်စီးကြရတယ်။အလုံးဒုက္ခရောက်နေတယ်။ဒါကြီးမဲ့လို့ဒီလုပ်ငန်းကိုလုပ်နေတဲ့တချို့ပုဂ္ဂိုလ်တွေကြကြီးပွားချမ်းသာလိုက်တာ။ဓမ္မတိလို့ရှိရင်အထင်ကြီးစရာတိတ်ကောင်းလိုက်တာ။ဒီလိုပုဂ္ဂိုလ်တွေကလည်းပဲတဲ့သူကသူအဖွဲ့အစည်းအနေနဲ့နောက်ဆုံးဖြစ်နိုင်လို့ရှိရင်ဘုရားကိုပကဥက္ကဋ္ဌဒါမျိုးရာဒူးကြီးတွေယူထားပြစီဦးတော့တဲ့ဘုရားရှင်နဲ့နီးစပ်အောင်ဘလို့ပဲကြိုးစားနောက်ဆုံးတော့ဓမ္မနှလုံးသားထဲမှာမကိန်အောင်တဲ့အတွက်ဒီပုဂ္ဂိုလ်တွေကလည်းပဲဘုရားရှင်နဲ့ဘလောက်ပဲနီးနီးအဝေးကြီးပါလို့ဒီလိုဆိုလိုရင်းဖြစ်ပါတယ်ဒါတွေကဘုန်းကြီးတို့မြန်မာနိုင်ငံထဲမှာလည်းပဲတချို့လုပ်ငန်းတွေဆိုလို့ရှိရင်အားလုံးတည်ကြည်ပျက်စီးကြရတယ်ပေါ့အားလုံးဒုက္ခရောက်ကြရတယ်သိက္ခာတွေကြကြရတယ်ကိုကတော့ဒီကနေပြီးတော့အရင်ဒီတွေရပြီးတော့အမြန်များများကျန်းပြီးတော့ချမ်းသာတယ်။ဒါပေမဲ့ကိုပစ္စည်းနဲ့ဆက်သွဲပြီးတော့အသုံးပြုတဲ့ပြည်သူလူထုမှာဒုက္ခရောက်ကြမျက်ရည်ကျကြ။ဒီလိုငန်းလုပ်ငန်းလုပ်နေတဲ့ပုဂ္ဂိုလ်တွေဟာလည်းပဲသူ့အတူဘလောက်ကြီးဗုဒ္ဓဘာသာဝင်မလို့ပြောနေနေဖျားရှင်တယ်ဘလောက်ကြီးနီးစက်အောင်လုပ်နေပါတယ်လို့ထင်ကြီးခံအောင်လုပ်နေပါတယ်လို့ပြောပြောဒီပုဂ္ဂိုလ်တွေကတရားနှလုံးသားထဲမှာမကိန်းတဲ့အတွက်ဖျားရှင်တယ်ဝေးနေတဲ့ပုဂ္ဂိုလ်တွေပါတဲ့။ကဲပြန်ပြီးတော့တစ်ခေါက်ဆိုလိုက်ယခုဘဝခဏချမ်းသာမမောရှာမပါပါလခေါ်ဘုန်းကြီးတို့ပြောပြီးသားလေးပြန်ပြောရရင်ရှင်တိဝရနဲ့ဇာတတမင်းတို့ကြည်လိုက်ပေါ့သူတို့နှစ်ယောက်ဟာဖျားရှင်နဲ့ဘလောက်နီးစက်တယ်ရှင်တိဝရဆိုရင်ရှင်တိဝရရဲ့ခမည်းတော်ကတုပ္ပဗုဒ္ဓဘုန်းကြီးတို့ဖျားရှင်ရဲ့ခမီးတော်ကတုတ်တော်ဒနညီကိုအရင်နေဖြစ်ပါတယ်ညီကိုတဝန်းခွဲတော်ဆက်ပါတယ်နောက်ပြီးတော့ရှင်တိဝရရဲ့နမတော်ဖြစ်တဲ့ရတောတရာဒေဝီနဲ့ဖျားလောင်ဖြစ်တဲ့သိဒ္ဓတမင်းသားတို့လက်ထက်ခဲတော်တမီရောက်ပါလေတော်ဆက်ပါတယ်နောက်တစ်ချိန်မှာယဟန်ဝစ်လာတော့မြတ်စွာဘုရားရဲ့သားတော်ဆိုတဲ့ယဟန်ဖြစ်ကိုလည်းပဲရှင်တိဝရဟာရခဲ့ပါတယ်အဲ့တော့ရှင်တိဝရလောက်ဖျားရှင်နဲ့နီးစက်တာဘသူရှိမလဲဒါပေမဲ့လို့ရှင်ဘုရင်ကိုကိုယ်ခံခြင်းလို့ပုံကြည်ခြင်းလို့နာမည်ကျော်ခြင်းလို့ရှင်တိဝရဟာအမျိုးမျိုးသူဟာလုပ်တယ်ကိုယ်တိုင်းမကောင်းမှုလုပ်တယ်လို့ဇာတသမင်းကိုလည်းပဲအကုသိုလ်တွေလုပ်ဖို့တရားတွေဟောတယ်အဲ့တော့ဘုံကံကြီးမားခြင်းလို့အာနာပိုင်တွေရဲ့စီးကပ်ကိုကွယ်မှုကိုခံခြင်းလို့နာမည်ကျော်ကြားခြင်းလို့ရှင်တိဝရဟာနီးမျိုးမျိုးနဲ့အကုသိုလ်တွေလုပ်လိုက်တာနောက်ဆုံးတော့မြေမျိုးပြီးတော့ဝီစီငရဲ့ကြာသွားတယ်တဲ့ဒါကြောင့်ဒီလိုပုံကိုမျိုးတွေဟာဘသူသေးသေးငတိမာပြီးရောဆိုတဲ့သဘောမျိုးတရုတ်ပညာရှင်နိုင်ငံရေးပညာရှင်တယောက်ပြောတဲ့စကားနဲ့ဆိုရင်ကြောင်ဖြူတာကြောင်မဲတာဒီကမဟုတ်ဘူးကြွက်ခုတ်တက်ဖို့ဒီကဆိုတဲ့ဝါဒကိုလက်ကင်ထားတဲ့ပုံကူမျိုးတွေဟာနောက်ဆုံးတော့ဖျားရှင်နဲ့ဘလောက်ပဲနီးနီးအဝေးကြီးပါလို့ဒီလိုပြောလို့ရင်ဖြစ်ပါတယ်ဇာတတမင်းဆိုရင်လည်းပဲဖျားရှင်ရဲ့ဝေလူဝန်ကြောင်တကားဗိမိတာရာမင်းကြီးဗိမိတာရာမင်းရဲ့သားတော်ဆိုတော့ဘုန်းကြီးတို့ဇာတတမင်းဟာဖျားရှင်ရဲ့ကြောင်တကားရဲ့သားပဲဘလောက်မြတ်စွာဘုရားနဲ့နီးစပ်လိုက်တယ်သို့သောရှင်သာရိပုတ္တရာတို့လိုရှင်အာနန္ဒာတို့လိုရိုးရိုးသီလသမารိပညာရှိတာကိုစီကတ်မကိုးကွယ်ခြင်းဘူးဇာတတမင်းလေးကဘလို့ပုဂ္ဂိုလ်မျိုးကိုစီကတ်ခြင်းတလဲဆိုတော့မင်းသားအတွင်ဖန်ဆင်းနိုင်တဲ့တကောပြနိုင်တဲ့မျိုးတွေပါးခါပတ်ပတ်ပြီးတော့တကောပြလိုက်တဲ့ထူဆန်းပေဆိုတဲ့အရာတွေကိုလုတ်ပြတဲ့အရှင်ဒီဝရက်ကိုတော့အသေးဆွဲအောင်ကြီးညိုသွားတယ်ကြီးညိုမှုမှားတာလीနော်ခုခေတ်မှာလဲဒါတွေသိပ်ပြီးတော့ပေါ်နေပါတယ်အဲ့တော့ရိုးရိုးသားသားဖြစ်တဲ့ရှင်အာနန္ဒာတို့ရှင်သာရိပုတ္တရာတို့သီလသမารိပညာပြည့်ဝတဲ့တန်ခါတော်ရှင်မြတ်တွေကိုမစည်းကပ်ခြင်းဘူးတကူအဋ္ဌိပတ်လေးနဲ့ထူးထူးဆန်းဆန်းလွှားလွှားလွှားလွှားလှုပ်ပြတဲ့ဒီရှင်တိဝရက်ကိုတော့တိတ်ပြီးတော့ကြီးညိုသွားတယ်တဲ့အဲ့တော့အထူးဆန်းကိုကြီးညိုပြီးတော့ရိုးသားမှုရှိတာကိုမကြီးညိုတတ်တဲ့အစာတသမင်းဘာဖြစ်သွားတယ်အရှင်တိဝရက်ကိုကြီးညိုတော့ရှင်တိဝရက်စကားကိုနားတောင်းခမီးတော်ကိုတက်ပြီးနောက်ဆုံးသောတာပန်ဖြစ်နိုင်တဲ့ပါရမီရှင်ဖြစ်ပေမဲ့ဖျားရှင်ရဲ့ကြောင်းတကားသားဖျားရှင်ရဲ့နီးစပ်ဆုံးဖြစ်ခဲ့ပြီမဲ့နောက်ဆုံးတော့ငရေကြာသွားတယ်တဲ့ဖျားရှင်လည်းဘလောက်ပဲနီးနီးအဝေးဖြစ်သွားတဲ့ပုံကိုဒါကိုခေါင်းကြီးတို့နံပါတ်1အုပ်စုလို့ခေါ်ရပါတယ်ကဘာကြီးနဲ့ချီကြီးလည်းပဲတွေ့နေရတယ်ကို့ပတ်ဝန်းကျင်ကိုကြည့်လည်းပဲရှိနေတာပဲဖျားရှင်လက်ထက်ကရှင်တိဝရတ်တို့ဇာတသမင်းတို့ကိုကြည့်ရင်လေဒီလိုပုံကိုမျိုးတွေတဲ့ ဒါနံပါတ်၁ဖျားရှင်နဲ့ဝေးနေတဲ့မိုက်မဲနေတဲ့မသူတော်ဖြစ်တဲ့ပုဂ္ဂိုလ်တွေဖျားရှင်ရဲ့အနီးမှာဖျားရှင်ရဲ့သားတော်ပါလို့ဘယ်လောက်ပဲနှီးဆက်အောင်ပြောပြောနောက်ဆုံးနှလုံးသားထဲမှာတရားမကိန်းတဲ့အတွက်ဖျားရှင်နဲ့ဝေးနေတဲ့ပုဂ္ဂိုလ်တွေပါတဲ့ဒါကဘုန်းကြီးတို့ပထမအုပ်စုပေါ့ဒုတိယအုပ်စုကဘာလဲဆိုတော့ဘုန်းကြီးတို့ပါဠိလိုကတော့အာမိသာဇကုကဘာလပုဂ္ဂလာအတန်တော်နာမတဲ့ဗမာလိုကတော့ပစ္စယနဲ့ဓမ္မရှင်လာလို့ရှိရင်ယာဒူအာနာနဲ့ဓမ္မရှင်လာလို့ရှိရင်အကျိုးအမြတ်နဲ့ဓမ္မရှင်လာလို့ရှိရင်အကျိုးအမြတ်ဘက်ယာဒူအာနာဘက်စီစဉ်ဥစ္စာဘက်အခွင့်အရေးဘက်ကိုအားပြုတယ်ဓမ္မကိုပြည့်ပယ်တတ်တဲ့ပုဂ္ဂိုလ်တွေအားလည်းပဲတဲ့အတန်တမသူတော်တွေဖျားရှင်နဲ့ဝေးနေတဲ့ပုဂ္ဂိုလ်တွေလို့ခေါ်ပါတယ်တဲ့ဒါဒုတိယအုပ်စုပထမအုပ်စုလောက်တော့တိတ်ပြီးတော့မကြံတမ်းဘူးပေါ့ဒါပေမဲ့ဒီပုဂ္ဂိုလ်တွေကလည်းပဲဒီနေရာမှာထာဂရဆရာကအတန်တတွေပါတဲ့ဖျားရှင်နဲ့ဘလောက်ဖဲမီးဆက်တွေပြောပြောဝေးနေတဲ့ပုဂ္ဂိုလ်တွေနှလုံးသားထဲမှာတရားလေးရတငွင့်ဝင်နဲ့ကင်းနေတဲ့ပုဂ္ဂိုလ်တွေပစ္စယဓမ္မယာဓုအာနာဘက်အခွင့်အရေးဘက်ကိုပဲစိတ်တွေကများပြီးတော့ဓမ္မဘက်ကိုပြစ်ပယ်တဲ့ပုဂ္ဂိုလ်တွေပါတဲ့ဒီပုဂ္ဂိုလ်တွေလည်းပဲအတန်တတွေဖျားရှင်နဲ့ဝေးနေတဲ့ပုဂ္ဂိုလ်တွေပါတဲ့ကဲဒါလေးကိုလည်းပဲအားလုံးလိုက်ဆိုလိုက်ပစ္စယဓမ္မနထာနတွင်ပစ္စယဘုဒ္ဓမမောရှာမပါပါလခောပစ္စယဓမ္မနထာနတွင်ပစ္စယဘုဒ္ဓမမောရှာမပါပါလခောဒါတွေလည်းပဲဘုန်းကြီးတို့အများကြီးရှိတာပဲဘယ်လိုလဲဆိုတော့ဘုန်းကြီးတို့စဉ်းစားကြည့်လိုက်ပေါ့တန်ဃာတော်ရှင်မြတ်တေဆိုရင်စာသင်စာချလုပ်တယ်တရားဟောတရားပြလုပ်တယ်နောက်ပြီးတော့ဗုဒ္ဓနုတ္တိဘာဝနာဒုတင်ဘာဝနာတွေပွားများတယ်တရားရှုမှတ်ကြတယ်ဒါတွေကမြတ်စွာဘုရားခွင့်ပြုတဲ့အလုပ်ပဲဒါပေမဲ့လို့စိတ်ထားကတချို့ကပစ္စယနဲ့ဓမ္မရှင်လာလို့ရှိရင်ဒဂရကမတွေနဲ့ဓမ္မရှင်လာလို့ရှိရင်ယာဒူအနာရှိတဲ့ပုဂ္ဂိုလ်တွေနဲ့ဓမ္မနဲ့ရှင်လာလို့ရှိရင်ဓမ္မကိုပြစ်ပယ်ပြီးတော့ပစ္စယဘက်အခွင့်အရေးဘက်ယာဒူအနာရှိတဲ့သူတွေဘက်ကိုကိုလှူဒန်းနေတဲ့လူတွေရဲ့ဘက်ကိုရိမ့်ရိမ့်သွားတက်ရင်ဒါလည်းပဲတဲ့ဘုရားရှင်ရဲ့သားတော်လို့ခေါ်နေပေမဲ့လို့ဒါတွေဟာတကယ်တော့ဘုရားရှင်နဲ့ဝေးနေတဲ့ယဟန်တော်တွေလို့သီလရှင်တွေလို့ခေါ်နိုင်ပါတယ်လို့ဒီလိုတိပ္ပယ်မျိုးပြောရတာပါဘုန်းကြီးဒီအကြောင်းလေးတွေလည်းခါခွင့်တင်တိုင်းပြောခဲ့တာပဲစာသင်စာချလုပ်တယ်ဘုရားရှင်ရဲ့တရားတော်တွေကိုသိဖို့ဘုရားရှင်နဲ့တွေ့နေတဲ့အချိန်မှာကိလေသာတွေကင်းဖို့တစ်ချိန်မှာမြတ်စွာဘုရားရဲ့သာသနာတော်မှာစာပေတွေပို့ချပြီးတော့မျိုးဆက်တွေမွေးထုံနိုင်ဖို့သာသနာတော်ကြီးရှေးဖို့မိမိလည်းပဲပရိယပฏิပတ်အသိဉာဏ်တွေတိုးတက်လာဖို့ကိလေသာတွေကင်းစင်ဖို့ဒီစိတ်ထားနဲ့စာသင်စာချတွေလုပ်နေပါတယ်ဆိုရင်ဓမ္မကို၄ကုထုပြုနေတာဒီလိုမှမဟုတ်ဘဲနဲ့စာသင်စာချတော့လုပ်ပါရဲ့နာမည်ကျော်ခြင်းလို့ဘုံကြီးခြင်းလို့လူဝင်လူတွေများအောင်လို့အလူတန်းတွေပေါ်များအောင်လို့ဒီရည်ရွယ်ချက်နဲ့လုပ်နေပါတယ်ဆိုရင်ပစ္စယနဲ့ဓမ္မပစ္စယဘက်ကိုအာသာသွားပြီတဲ့ဒါဆိုလို့ရှိရင်လည်းပဲဖျားရှင်ရဲ့သားတော်လို့တော့ခေါ်ပါရဲ့သို့တော့ဓမ္မတွေနှလုံးသားထဲမှာကိန်းအောင်မနေတဲ့အတွက်ဓမ္မတွေနှလုံးသားထဲမှာပါနေတဲ့အတွက်တိတ်မရှိတဲ့အတွက်ဒီယဟန်တော်မျိုးတွေကလည်းဖျားရှင်သားတော်ဖြစ်ပေမဲ့လို့ဘလောက်ပဲနီးနီးဖျားရှင်နဲ့ဝေးနေပါတယ်လို့ဒီလိုပြောလို့ရပါတယ်တရားဟောတဲ့အခါလဲဒီတိုင်းပေါ့အာလုံကိုတရားကိုသိပြီးတော့အမြင်မှန်နေရစေဖို့တရားတရားတွေပေါ်ထွက်လာပြီးတော့ကြင်ကြံကြိုးကိုအာထုတ်စေခြင်းလို့လမ်းမှန်ပေါ်ရောက်စေခြင်းလို့ဟောရပါတယ်တရားဟောလို့ရလာတဲ့အကျိုးမြတ်ကိုလည်းမျိုးဘာသာသာသနာအတွက်မြင့်တင်ခြင်းလို့သုံးခြင်းလို့ဒီလိုစိတ်နဲ့တရားဟောပါတယ်ဆိုရင်ဒါတွေကကောင်းတာပဲတရားပြတယ်ဆိုရင်တရားဓမ္မတွေတန်တမ်းမှပူလောင်မှုဖြစ်နေတဲ့လောဘဒေါသစတဲ့အပူတွေငြိမ်းသွားဖို့နိဗ္ဗာန်နဲ့နှီးစက်ဖို့ဒီလိုစိတ်နဲ့တရားပြရတဲ့ဆိုရင်ဒါဓမ္မဘက်ကိုရိမ့်နေတယ်။ဒီလိုမှမဟုတ်ဘဲနဲ့တရားဟောတယ်တရားပြတယ်။နာမည်ကျော်ခြင်းလို့လူလာတွေများစေခြင်းလို့အဆောက်အုံတွေပေါ်ခြင်းလို့ဓမ္မပူဇာများများလိုခြင်းလို့ကိုကျိုးအတွက်သုံးခြင်းလို့ဒီလိုစိတ်တွေနဲ့တရားဟောတရားပြရတဲ့ဆိုရင်လည်းပဲဓမ္မကိုပြစ်ပယ်ပြီးတော့ပစ္စယဘက်ကိုမိမိတို့ကညွတ်သွားတယ်တဲ့။ဒါဆိုရင်ဖျားသားတော်ဖြစ်လို့ဖျားရှင်တယ်ဘယ်လောက်ပဲနီးနီးနှလုံးသားထဲမှာဓမ္မမကိန်းအောင်တဲ့အတွက်ကိန်းအောင်မှုအားနည်းနေတဲ့အတွက်ဘုရားရှင်နဲ့ဝေးနေပါတယ်လို့ဒီလိုပြောလို့ရပါတယ်။ဘုန်းကြီးတို့တရားဓမ္မတွေလည်းဒီတိုင်းပဲဒါနသီလဘာဝနာတွေတော့ပြုပါရဲ့။တမ္မာအစည်းဝါခေါ်တဲ့ဂုံရောင်ဂုံဝဲစီးပွားရေးတွေလုပ်ပါရဲ့။ သို့သောဓမ္မနဲ့ပစ္စည်းနဲ့ရှင်လာလို့ရှိရင်ပစ္စည်းဘက်ယာဓုအာနာဘက်နောက်ပြီးတော့အခွင့်အရေးဘက်ကိုဥတည်နေတယ်ဓမ္မဘက်ကိုတော့မဥတည်ဘူးဆိုရင်ဒီဒါနသီလဘာဝနာလုပ်တာတွေစီးပွားရေးလုပ်နေတာတဲ့တမ္မာအာဇီဝလို့ပြောနိုင်ပေမဲ့ဘုရားရှင်နဲ့ဝေးနေတာတဲ့နှလုံးသားထဲမှာဓမ္မကိန်းအောင်မှုအားနည်းနေတယ်လို့ဒီလိုခေါ်ရပါတယ်။ဒါကြောင့်ခွန်ကြီးတို့ဒါနသီလဘာဝနာလုပ်တဲ့အခါရည်ရွယ်ချက်မှန်ကန်ဖို့တန်ဃာတော်ရှင်မြတ်တေခုနေရထိုင်လူတွေဆိုရင်ဒီနေရထိုင်ကိုအသုံးပြုပြီးတော့ဘုရားကိုပြုတဲ့နေရာမှာသင်္ကန်းတွေမပေးစေဖို့ဘုရားကိုပြုတဲ့နေရာမှာအသုံးပြုပြီးတော့ကုသိုလ်စိတ်တွေတိုးပွားစေဖို့တရားထိုင်တဲ့နေရာမှာအသုံးပြုနိုင်ဖို့ဒီလိုစိတ်လေးတွေပေါ့နော်အာယုံစွန်းနေစွန်းကတ်တယ်ဆိုရင်ကိုယ်စွန်ကိုဖုံးပေးပြီးတော့စာသင်စာချလုပ်ပြီးသာသနာတော်ဤရှေးအောင်ဆောင်ရွက်နိုင်ဖို့တရားဒဂမတွေကိုတရားဟောပြနိုင်ဖို့ဒီစိတ်ကလေးတွေနဲ့လှူဒန်းမယ်မိမိတို့နှလုံးသားထဲမှာလည်းပဲအကုသိုလ်တွေငြိမ်းအေးပြီးတော့ဒီပစ္စည်းနဲ့ဆက်တဲ့ငါဥစ္စာငါဟာဒီလိုဆွဲလန်းနေကင်းပြီးတော့လောဘဒေါသတွေနည်းဖို့လှူဒန်းတယ်ပါရမီပြည့်ဖို့ဆိုရင်ဒီလိုလောက်တာတွေဟာလည်းပဲဓမ္မဘက်ကိုအလေးကလူပြုရာရောက်တယ်တဲ့ဒါဆိုရင်ဘုန်းကြီးတို့ဘုရားရှင်နဲ့နေနေတယ်လို့ခေါ်ရတယ်ဒါနသီလဘာဝနာတော့လုပ်ပါရဲ့ဒါနကရည်ရွယ်ချက်ကစီးပွားရေးတက်ဖို့ရည်ရွယ်ချက်ကယာဓုအာနာမြဲဖို့ရည်ရွယ်ချက်ကပဝန်းကျင်အမြင်တော်အောင်လို့ဒီလိုစိတ်ဓာတ်တွေနဲ့လုပ်နေပါတယ်ဈိတ်တဝင်နာကိုကကိရိတာငြိမ့်ဖို့မဝင်မင်းနဲ့ဒီလိုမဝင်လို့ရှိရင်ဒီအသက်ရွယ်နဲ့မကောင်းပါဘူးလေဆိုတဲ့စိတ်ဓာတ်နဲ့ဝင်တယ်ဒါတွေဆိုလို့ရှိရင်တော့ဘုရားရှင်နဲ့နီးနေပြီပဲလို့တရားဓမ္မနှလုံးသားထဲမှာကိန်းအောင်မှုအားနည်းတဲ့အတွက်ဝေးနေတယ်လို့ပဲခေါ်ရပါတယ်တဲ့ကဲအလုံးတစ်ခေါက်လိုက်စို့ပစ္စယဓမ္မနထာနာတွင်ပစ္စယဘုရားမမောရှာမပါပါလခောဒါနဲ့ဆက်ပြီးတော့ပစ္စယနဲ့ဓမ္မကိုပစ္စယကိုသိပြီးတော့မမောတွေ့တာတဲ့လူချင်းမမောတဲ့ပုဂ္ဂိုလ်တယောက်ဓမ္မကိုမြင်လို့တဲ့ပုဂ္ဂိုလ်တယောက်လောကကြီးမှာဘလို့ဖြစ်သွားတယ်လဲဘလို့အလှဆင်နိုင်တယ်လဲဘုရားရှင်နဲ့ဘလို့နီးစပ်သွားတယ်လဲဒါလေးကိုဘုန်းကြီးနည်းနည်းလေးပြောပြခြင်းနဲ့ပေါ့ဘုန်းကြီးကောသလမင်းနဲ့မန္လိကာဒေဝီဆိုတာတာဝတိပြည်မှာထီနန်အုပ်ချုပ်မင်းလုပ်ကြပါတယ်။ဘုန်းကြီးတို့ဘုရားရှင်ရဲ့သာသနာတော်မှာတကြိမ်တည်းသောအတ္တရိတဒါနဆိုတာအဲ့ဒီကောသလမင်းနဲ့မန္လိကာဒေဝီတို့လှူဒန်းခဲ့တဲ့ဒါနပါ။အတူမရှိတဲ့ဒါနလို့ပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့တရက်ထဲနဲ့ကို14ကြေခန့်သိမ်းပေါင်း1400လောက်ကုန်ကြခံပြီးတော့ပြူကြတယ်။အဲ့တော့သိမ်းပေါင်း1400တော့တော်တော်တန်တဲ့တထေးတွေလည်းပဲပြုတော့ပြုနိုင်မှာပါပဲ။ဒါပေမဲ့လို့ဘာဖြစ်လို့အတ္တရိတဒါနလို့ခေါ်တဲ့ဆိုတော့အဲ့ဒီအလှပွဲကြီးမှာဘုန်းကြီးတို့ထီဗျူ900ပါတယ်။ယဟန်900ကိုဘုန်းကြီးတို့ထိုင်းနေတဲ့ယဟန်တော်900ကိုဆင်900ကနေပြီးတော့ဆင်လိန်မာ900ကနေထီဗျူလေးတွေဂိုင်းပြီးတော့မိုးပေးနေတယ်။အဲ့တော့ဆင်က900ထီဗျူက900နောက်ပြီးတော့တကယ်တာကီဝင်စစ်တဲ့ခတိယမင်းမျိုးမင်းသမီးတွေဟာအဲ့ဒီယဟန်ရဲ့ကြားရရနေပြီးတော့လေလှလှကြရပေါ့ရက်ကလေးတွေခတ်ပေးတာတို့နောက်ပြီးတော့နန်းသားလေးတွေကြိတ်နေတာတို့တွေးနေတာတို့ဒီနန်းသားတွေကိုရွှေလေးတွေထဲမှာထည့်တာတို့ရိုးရိုးမျိုးသမီးမပေါ့တကယ်ခတ္တိယမင်းသမီးတွေကြီးပဲလှကြရတယ်အဲ့တော့ဘုန်းကြီးတို့ရိုးရိုးတာမင်ညာလူတယောက်ဟာမင်းသမီးပါဖို့မလွယ်ဘူးပေါ့နောက်ပြီးတော့ဆင်900ရဖို့မလွယ်ဘူးထီးဖြူ900ရဖို့မလွယ်ဘူးအဲ့တော့ကောသလမင်းဟာ14ကြေကုန်ကြတဲ့သိမ်းပေါင်း1400လောက်ကုန်ကြတဲ့အတ္တရိတဒါနကိုဒီနည်းနဲ့ပြုတော့ဘသူမှဒီလိုဒါနမျိုးမပြုနိုင်တဲ့အတွက်အတ္တရိတဒါနဆိုပြီးတော့ဖြစ်ခဲ့ပါတယ်ဘုရားရှင်တဆူရဲ့လက်ထက်မှာတကြိမ်ပဲဖြစ်နိုင်တဲ့ဒါနမျိုးပေါ့ထူးဆန်းတာကဒီလိုဒါနမျိုးကိုဘသူတွေစီမံတယ်လဲဆိုတော့အမျိုးသမီးတွေပဲစီမံလေးရှိတယ်တဲ့ဘယ်ဘုရားရှင်လက်ထက်မှာပဲဖြစ်ဖြစ်အတ္တရိတဒါနတွေအောင်မြင်ကြတာဟာဘုန်းကြီးတို့အမျိုးသမီးတွေကစီမံလို့ဖြစ်သွားတာပါလို့စာပေကကောက်ချက်ချရတယ်။ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာလည်းမန္လိကာဒေဝီမိဘကြီးရဲ့စီမံလို့သာဒီအတ္တရိတဒါနာဘွဲကြီးကအောင်မြင်သွားတယ်။ကောသလမင်းကြီးကမစီမံနိုင်ပါဘူး။အဲ့တော့ဒီအတ္တရိတဒါနာဘွဲကြီးမှာဘုန်းကြီးတို့အမျိုးဒီအမတ်ကြီးနှစ်ယောက်ရဲ့စိတ်ထားလေးတွေဘုန်းကြီးနည်းနည်းလေးပြောပြပေးမယ်။တဦးသောအမတ်ကြီးရဲ့နာမည်ကကာလအမတ်တဲ့တူသောအမတ်ကြီးရဲ့နာမည်ကဇုံနာအမတ်ဆိုပြီးတော့အမတ်ကြီးနှစ်ယောက်ရှိခဲ့တယ်ပေါ့အဲ့တော့ဒီအတ္တရိတဒါနာဘွဲကြီးသူတို့ထူးထူးခြားခြားတွေ့ကြုံနေရတာနှစ်ယောက်လုံးဒီအတ္တရိတဒါနာမှာပါဝင်နေကြတယ်ဒါပေမဲ့တယောက်သောပုဂ္ဂိုလ်ကပစ္စယကိုလေးကလူပြုတဲ့ပုဂ္ဂိုလ်တယောက်သောပုဂ္ဂိုလ်ကကြတော့ဓမ္မကိုမြင်လို့တဲ့ပုဂ္ဂိုလ်စရိုက်ချင်းရတော့မတူဘူးပေါ့အဲ့တော့အတ္တရိတဒါနာဘွဲကြီးကြည့်ပြီးတော့ကာလအမတ်ကြီးကဘလို့တွေးတော့ကြံစီတယ်လဲဆိုတော့အဟောရာဇာကုလတပရိဟာနီတဲ့။အော်မင်းနန်းတော်ကြီး သိပ်ပြီးတော့ဆုပ်ယုပ်ပါဗောလားတဲ့ဧကာတိဝတိနေဝသုဒ္ဓတာကောဋိတဏံခယံကိစ္စတိတဲ့တည့်ရထဲနဲ့14ကရိတိမ်မောင်းထောက်400လောက်အလကကုံသွားပြီတဲ့အဲ့တော့ကာလမှတ်ကြည့်နော်အတ္တရိတဒါနနဲ့တွေ့နေပါလျက်နဲ့သူတွေ့ဖို့တော့ကြံစီပုံလေးရမင်းနန်းတော်ကြီးတို့ဆုပ်ယုပ်ပြီတဲ့တည့်ရထဲနဲ့14ကရိသောဥစ္စာတွေတိမ်မောင်းထောက်400သောဥစ္စာတွေကုံကြသွားတယ်ဤမေဤမန္တာနံပုံစိတ်တဝါဂန္ဓဝါနိပန္နနေတာယိတံတိတဲ့ဟောဒီယဟန်တော်တွေကတော့ဒီစာဝဲတော့ဝဲအလှူပစ္စည်းတွေကိုခံယူသုံးဆောင်ပြီးတော့ကြောင်းသွားအိတ်နေကြမှာပဲတဲ့သူအတွေ့နော်ဒါသူဟာဘုန်းကြီးတို့သူမြင်တဲ့ယဟန်ပရိသတ်ကလည်းပဲဘလို့ပရိသတ်မှန်မှမသိတာအဲ့တော့သူကဒီပစ္စည်းတွေကိုလှူခံပြီးတော့သင်္ကန်းချီခံပြီးတော့ကြောင်းသွားအိတ်နေကြမှာတဲ့အဟောနထံရာဇကုလံနဲ့မင်းနန်းတော်ကြီးတို့ပျက်စီးပါပေါ့လားဆိုပြီးတော့သူပျက်စီးတွေကုံသွားတာယဟန်တွေကောင်းကောင်းမွန်မွန်သုံးဆောင်ရတာယဟန်တွေမကပါဘူးမြတ်စွာဘုရားလည်းဒီပရိသတ်ထဲမှာပါတာပဲအင်္ဂုလိမာလမထေရတို့တောင်မှယန္တာဖြစ်ပြီးပြီအဲ့တော့ဒီပရိသတ်ထဲမှာယဟန်900ထဲမှာပါနေပါတယ်အဲ့တော့ဒီယန္တာရှင်မြတ်ကြီးတွေကိုသူ့ရဲ့စွတ်စွဲချက်စော်ကားချက်နော်သွားပြီးတော့ခြေကံအိတ်နေကြမှာတဲ့မြတ်စွာဘုရားလည်းဒီထဲမှာပါမှာပဲမြတ်စွာဘုရားလည်းကြွတာကိုအဲ့တော့ယဟန္တာရှင်မြတ်ကြီးတွေကိုလည်းသူစော်ကားတဲ့အတွေးတွေတိတ်တွေးခေါ်သွားတယ်အဲ့တော့ယဟန်တော်ရှင်မြတ်တွေကောင်းကောင်းသုံးဆောင်တာကိုတာဓုမခေါ်နိုင်မှုစိတ်ထဲရမနာလိုမှုတွေတိတ်ပြီးတော့အိတ်တာတရားတွေဖြစ်တယ်နန်းတော်မှာရှိတဲ့ပစ္စည်းတွေတိမ်မောင်းထောက်လျားလောက်တရက်ထဲကုန်းသွားတာမခံကျင်တာတွေဖြစ်နေတယ်အဲ့တော့သူစိတ်ထဲမှာအိတ်တာမစ္စရိယတွေဖြစ်နေတယ်ပေါ့နောက်မြတ်ကြီးတယောက်ကတော့ဇုံနာအမတ်တဲ့သူကတော့ဘလို့တွေးတယ်လေဆိုတော့အဟောရညောဒါနံသူဒိဏံတဲ့ဩငါတို့ရှင်ပြန်ကောသလမင်းကြီးကတော့ဒါနကိုအကောင်းဆုံးပေးလူတာပဲတဲ့နာဟိတကရာဇဘဝေအထိတေနဧဝရူပံဒါနံဓာတုံတဲ့ရှင်ပြန်မဟုတ်တဲ့ပုဂ္ဂိုလ်တယောက်ကဒါမျိုးလုပ်ဖို့ဘယ်လွယ်ပါမလဲတဲ့ဘုန်းကြီးတို့ဒီအလှူမှာခတ္တရာမင်းမျိုးမင်းသမီးတွေပါဝင်ကြတယ်ဖြည်ပြူ900ပါဝင်တယ်ဆင်လိန်မ900ပါဝင်တယ်မင်းမဟုတ်ဘဲနဲ့ရှင်ပြန်မဟုတ်ဘဲနဲ့ဒီလိုလူမျိုးဘယ်သူလူနိုင်ပါမလဲသူကဝမ်းမြောက်ဝမ်းသာဖြစ်နေတာတဘာတတနံပတိအတင်တော်နာမနတ္တိတဲ့အလှလှပြီးတော့တတ္တဝအလုံးကိုလည်းမြာတန်ပေးဝေလိုက်တာတဲ့အံပဏိဒံဒါနံအနုမောဓာမိတဲ့ဒီဒါနကိုတော့ငါဝန်တာလိုက်တာဆိုပြီးတော့တယောက်ထဲကြိတ်ပြီးတော့ပီတိတွေဖြစ်လို့ကောသလမင်းကြီးကိုအားကြလို့အဲ့ဒါကဇုံနာမတ်ဘုန်းကြီးတို့ကြည့်နော်လူနှစ်ဦးစိတ်မတူတာအမတ်ကြီးနှစ်ယောက်ဘုရားရှင်ရဲ့နီးစပ်ဆုံးဖြစ်တဲ့တာဝတိနန်းတော်မှာဖျားရှင်ရဲ့တကားရင်ဖြစ်တဲ့ကောသလမင်းကြီးရဲ့ခြေရင်းမှာသူတို့အမှုထမ်းနေတဲ့အမတ်ကြီးနှစ်ယောက်တယောက်ကအတ္တရိတဒါနကိုကြည်ပြီးတော့ယဟန်တော်ရေပေါ်မှာစိတ်ထဲကမတက်မတာဖြစ်နေတယ်ဓာရီကိုစားပြီးတော့အိမ်နေကြမှာစိတ်ထဲမှာကိုယ့်ရဲ့သားတဲ့သဘောကိုဝမ်းမြောက်ဝမ်းသာမဖြစ်နိုင်လှူဒါန်တန်တာတွေလည်းလက်ကကုန်းနေရှင်ပြင်းကဖြုံးတိပြစ်တယ်မြတ်စွာဘုရားပေါ်လည်းပြင်းမရှင်ပြင်းပေါ်လည်းပြင်းမယန္တာရှင်မြတ်ကြီးဒီပေါ်မှာလည်းပြင်းမနေတယ်သူစိတ်မှာအကုသိုလ်တွေအလုံးလိုက်တုံးလိုက်တက်လိုက်ကိုဝင်နေတယ်တဝူသောဇုံနာမကြီးကတော့ဝမ်းသာလိုက်တာဒီလိုဒါနာမျိုးဟာရှင်ပြန်မဟုတ်ဖဲနဲ့ဘယ်လုံနိုင်ပါမလဲငါကတော့ဝမ်းသာလိုက်တာဆိုပြီးတော့သူ့မှာပြောမပြတတ်အောင်ကိုပဲအင်မတန်မှကြည်နူးပြီးတော့ဝမ်းသာနေတယ်အဲ့တော့ဘုန်းကြီးတို့အတ္တရိတဒါနာနှစ်ခုမှာပစ္စယကိုအလေးကရုပြုတဲ့ပုဂ္ဂိုလ်တစ်ယောက်နဲ့ဓမ္မကိုအလေးကရုမြတ်ပြုပြီးတော့မြတ်နိုးတဲ့ပုဂ္ဂိုလ်တစ်ယောက်ရဲ့စိတ်ထားလေးတွေကိုဒါဘုန်းကြီးကသိစေခြင်းလို့ပါအဲ့တော့မြတ်စွာဘုရားကဒီလူပွဲလေးပဲပြီးရောဘုရားရှင်ကိုတော်မြတ်ကိုကောသလမင်းကြီးကထုံးစံတိုင်းပဲတပိတ်တော်ကိုယူလိုက်တယ်ဆိုလိုရင်းကတော့ဘုရားရှင်အနုမောဒနာတရားဟောစီခြင်းလို့ပေါ့ဒါနဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကတရားဟောမသွားပါဘူးဘာဖြစ်လို့လဲဆိုတော့ဒီတရားမဟောဘဲနဲ့ဒါနနဲ့ထိုက်တန်တဲ့တရားတော်ကိုမဟောဘဲနဲ့လေးပါးလောက်ရှိတဲ့ဂါထာလေးတစ်ပုဒ်ကိုပဲဟောသွားတယ်တဲ့အခရာအရေးအတွက်လုံးရည်ရည်အတွက်နဲ့ဆိုရင်အဲ့ဒီတရားတော်က32လုံးလောက်ပဲရှိပါလိမ့်မယ်ကဲစဉ်းစားကြည့်နော်ပြုလိုက်တဲ့ဒါနာကြီးကအတ္တရိတဒါနာအကြီးကျယ်ဆုံးသောဒါနာကြီးဒါနဲ့မြတ်စွာဘုရားကတရားဟောတဲ့အခါအခရာ32လုံးလောက်ပါတဲ့တရားလေးဟောတယ်ဆိုတော့အချိန်ဘလောက်ကြာမလဲတူတူလေးပေါ့အဲ့တော့ကောသလမင်းကြီးစိတ်မကောင်းဖြစ်တာမြတ်စွာဘုရားကဘာဖြစ်လို့မဟောတာလဲဆိုတော့ဘုန်းကြီးတို့အကြောင်းရှိပါတယ်ဒီပရိသတ်ထဲမှာတရားဟောကဏ္ဍမှာဘုရားရှင်ကိုယ်တော်မြတ်ကကြည်လိုက်တော်မူလိုက်တဲ့အခါမှာအာလုံဝမ်းမြောက်ဝမ်းသာဖြစ်သလားဆိုတော့ဒီကာလမတ်ရဲ့စိတ်ကိုသွားပြီးတော့သိလိုက်တယ်။ဩကာလမတ်ကြီးကတော့ဝမ်းမြောက်ဝမ်းသာမဖြစ်တဲ့ပြင်အိတ်တမစ္စရိယာတွေနဲ့တန်ဃာတော်ရှင်မြတ်ဒီယဟန္တာရှင်မြတ်ဒီအပေါ်မှာပြင်းမာလို့သူ့မှာတိတ်ပြီးတော့ ယူကျုံမရဒေါသဒေါမနတတွေဖြစ်နေရှာတယ်။ဇုံနာမကြီးကတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်။ဒါမျိုးမြတ်စွာဘုရားမြင်တော်မူတယ်။တကယ်လို့ဒါနနဲ့ထိုက်တန်နဲ့ဝမ်းမြောက်เสียရာတရားတွေဟောကြားလိုက်လို့ရှိရင်ဒီအမတ်ကြီးဟာကာလမတ်ကြီးဟာမြတ်စွာဘုရားအပေါ်မှာပို့ပြီးတော့ပြင်းမာမှုတွေဖြစ်လာခဲ့လိမ့်မယ်ပေါ့။အကုသိုလ်ကတိတ်ကြီးသွားပြီးဝမ်းမတာနိုင်ဘူး။ဒီတော့သူ့ရဲ့ဥထိတ်9စိတ်9ပြားကွဲပြီးတော့အသေးဆိုးနဲ့သေနိုင်ရှာတယ်ဆိုပြီးမြတ်စွာဘုရားကမြင်တော်မူတယ်။ဇုံနာမတ်ကတော့ဓမ္မကိုမြင်လို့တဲ့အတွက်တရားကိုမြင်ပြီးတော့တရားထူးရမယ်ကြီးကိုမြင်တော်မူတယ်။ဒါကြီးမဲ့လို့ကာလမတ်ပေါ်မှာတနာလို့မြတ်စွာဘုရားကတရားမဟောဘဲနဲ့ကြောင်းတော်ပြန်ကြွသွားတယ်။ဘုန်းကြီးတို့စဉ်းစားကြည့်နော်ကောသလမင်းကြီးဘလောက်စိတ်မကောင်းဖြစ်လိုက်ရမလဲ။ तू ကတော့တရားနာမယ်ဆိုပြီးတော့ပရိသတ်ကြီးထဲမှာအားခဲတာတဲ့သူဒါနာကအာတရိတဒါနာဘုရားရှင်တဆူရဲ့လက်ထက်မှာတကြိမ်နာဖြစ်တဲ့ဒါနဒီလိုဒါနမျိုးကိုသူကပြုတယ်တရားဟောစီခြင်းလေပေါ့ဒါကြီးနဲ့မြတ်စွာဘုရားကပြန်ကြွသွားတော့သူ့စိတ်ထဲမှာဩမြတ်စွာဘုရားဒါနနဲ့ထိုက်တန်တဲ့တရားကိုမဟောဘဲနဲ့လေးပါးသာရှိတဲ့ဂါထာလေးတစ်ပုဒ်ကိုဟောပြီးတော့ပြန်ကြွသွားတယ်ဒီလူပွဲမှာငါမြတ်စွာဘုရားကိုဘုရားရှင်နဲ့တင့်လျောတာကိုမလှူဘဲနဲ့မတင့်လျောတာကိုလှူမိခဲ့လေသလားအဆက်တာကိုမလူပဲနဲ့မအဆက်တာကိုလူမိခဲ့လေတလားဒါကြောင့်မြတ်စွာဘုရားကစိတ်တော်ကွက်သွားတာဖြစ်မယ်ဒါကြောင့်ဒါနနဲ့ထိုက်တန်တဲ့တရားကိုမဟောဘဲနဲ့ကြွသွားတာဖြစ်မယ်လို့စိတ်မကောင်းဖြစ်သွားတယ်ဝန်내ပလက်ကိုဖြစ်သွားတယ်အတ္တရိသဒါနကြီးလူပြီးတော့အင်မတန်မှဝန်내ပလက်ဒေါသဒေါမနတတွေဖြစ်ရှာတယ်ပေါ့အဲ့တော့နောက်ဆုံးတော့သူမနေနိုင်တော့မြတ်စွာဘုရားသတင်းသုံးတဲ့ကျောင်းတော်ကိုလိုက်သွားပြီးတော့မြတ်စွာဘုရားကိုရှိခိုးပြီးတော့မေးတယ်မြတ်စွာဘုရားတဲ့မြတ်စွာဘုရားဟာတပည့်တော်ရဲ့တပည့်တော်အနေနဲ့မြတ်စွာဘုရားပေါ်မှာတင့်လျောတာကိုမလူဘဲနဲ့မတင့်လျောတာကိုလှူမိခဲ့ပါသလားအဆက်တာကိုမလူဘဲနဲ့မအဆက်တာကိုမြန်လှူမိခဲ့ပါသလားဘုရားလို့ကောသလမင်းကရှောက်တော့မြတ်စွာဘုရားကမင်းမြဲတဲ့တင့်ပါဆိုလိုတာလေတဲ့မှန်ပါဗျာမြတ်စွာဘုရားကဒါနနဲ့ထိုက်တန်တဲ့တရားကိုမြတ်စွာဘုရားကနုမောဒနာတရားကိုဟောတော်မမူဘူးဗျာလို့ဟောတော်မမူလို့ရှောက်တာပါဆိုတော့မင်းမြဲတဲ့တင်ပြတဲ့ဒါနဟာအဆက်တဲ့ပစ္စည်းတွေကိုလှူဒန်းတာပါ။သင်လျော်တာကိုလှူဒန်းတာဖြစ်တယ်။အတူမရှိတဲ့ဒါနလိုလည်းပဲခေါ်ပါတယ်တဲ့။ဖယားရှင်တဆူရဲ့လက်ထက်မှာတကြိမ်သာဖြစ်နိုင်ပါတယ်။နောက်ထပ်ဖြစ်ဖို့မလွယ်တော့ပါဘူး။မဖြစ်နိုင်တော့အောင်ခဲရင်သွားပါပြီလို့မြတ်စွာဘုရားကကောသလမင်းကြီးကိုမိန့်ကြားတယ်။ဒီတော့ကောသလမင်းကြီးကဒီလိုဆိုရင်မြတ်စွာဘုရားတဲ့။ဘာဖြစ်လို့ဒါနနဲ့ထိုက်တန်တဲ့တရားကိုဖယားရှင်နေနဲ့ဟောကြားတော့မမူတာပါလဲဖယားဆိုတော့မြတ်စွာဘုရားကပရိသတ်မစင်ကြဲလို့မင်းကြီးတဲ့ဒီတော့ကောသလမင်းကြီးအကျိုးချောင်းမေးတော့ကာလမတ်ကြီးနဲ့ဇုံနာမတ်ကြီးရဲ့စိတ်ဖြစ်ပုံတွေကိုပြောပြလိုက်တယ်။အဲ့ဒီပရိသတ်ထဲမှာလည်းပဲကာလမတ်ကြီးရောဇုံနာမတ်ကြီးရောပါတယ်။အဲ့ဒီမှာကောသလမင်းကြီးကကာလမတ်ကြီးကိုသင်ဟာတဲ့ကိုပစ္စည်းလှူတာမဟုတ်ဘဲနဲ့ဝမ်းမြောက်ဝမ်းသာမဖြစ်နိုင်ဘူးစသဖြင့်ပြောပြီးတော့တိုင်းပြည်ကနှင်ထုတ်ပြလိုက်ပါတယ်။ဇုံနာမတ်ကြီးကိုတော့ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့သာဓုခေါ်ပြီးတော့ထီနန်စည်းစိမ်ကို9ရက်အနှင်းပြီးတော့ထီနန်စည်းစိမ်9ရက်ခံစားပါအလူကြီးကိုလည်းပဲ9ရက်ပေးပါဆိုပြီးတော့ဇုံနာမတ်ကိုတော့ကြည်ညိုလို့ကောသလမင်းကြီးရဲ့ချီးမြှင့်လိုက်ပါတယ်မြတ်စွာဘုရားလည်းပဲတရားတပုတ်ဟောလိုက်တာဇုံနာမတ်ဟာတောတာပန်ဖြစ်ပြီးတော့အရိယာသူတော်စင်ဖြစ်သွားတယ်တဲ့ဒါပါပြောတာလဲဆိုတော့ဘုန်းကြီးပြောချင်တာကပစ္စယနဲ့ဓမ္မနှစ်ဌာနရှင်လာလို့ရှိရင်ပစ္စယကိုမမောနေတဲ့ယာဒူအာနာကိုမမောနေတဲ့အခွင့်အရေးကိုမမောနေတဲ့ပုံကိုယ်တွေဟာဘုရားရှင်ရဲ့ဘလောက်ပဲနီးနီးအဝေးကြီးဖြစ်ပါတယ်။အဲဓမ္မကိုမြတ်လို့တဲ့ပုံကိုယ်တွေကတော့ဘုရားရှင်ရဲ့အနည်းဆက်ဆုံးဖြစ်ပါတယ်လို့ဒါလေးကိုဘုန်းကြီးကသာရကပြောချင်တာပါ။ခုဘုန်းကြီးတို့ကာလမတ်ကြီးဘုရားရှင်ရဲ့အနည်းကောသလမင်းကြီးရဲ့ခြေရင်းမှာနေရပြီလေပစ္စယကိုတန်ဖိုးထားတဲ့အတွက်အိတ်တမစရိယာတွေဖြစ်ယန္တာသူတော်စင်တွေဘုရားရှင်ပေါ်မှာပြင်းမအကုသိုလ်တွေကြီးမနောက်ဆုံးယာဒုအာနာကကြာရာထူအနာကကြပြီးတော့တန်းပြီကနှင်ထုတ်ခံရတဲ့အဆင့်ထိရောက်သွားပါတယ်။ဇုံနာမကတော့ဓမ္မကိုမြင်လို့တဲ့အတွက်တန်းပြီကို9ရက်ထီနန်းစီစိန်ကြီးခံစား9ရက်9လီအကြီးကျယ်ဒါနပေးပြီးတော့ကုသိုလ်တွေရသွားတယ်။နောက်ဆုံးသောတာပန်ဖြစ်သွားပါတယ်တဲ့။ကဲအားလုံးဆိုကြည့်လိုက်ပစ္စယဓမ္မနထာနာတွင်ပစ္စယကိုသာမမောရှာမပါပါလခေါ်ဒါကြောင့်ဒီလိုပုံကူတွေကိုပါလတိတ်ကြောက်เสียကောင်းတာပဲအဲ့တော့ခွန်ကြီးတို့ဒီဇုံနာမတ်နဲ့ကာလမတ်ကြီးကိုကြည့်လိုက်ရင်ကာလမတ်ကြီးကိုចောင်းပြူပြီးတော့အိတ်တာမစ္စရိယစိတ်ထားကိုចောင်းပြူပြီးတော့ပစ္စယကိုမမောတာចောင်းပြူပြီးတော့အလှတရားတွေပျက်စီးကုန်ပါတယ်ခွန်ကြီးတို့အလှကိုစီဆိုတဲ့ကဗျာမှာကဗျာဆရာကြီးတင်ဖို့ကတဘာဝလျင်လှကိုစီဆွမ်းဤကိုငါလက်ဆောင်ငါဤ အလဝန္တုမငင်ညိုနဲ့ဝန္တုမှုသာမလရာတီတဲ့တဘာဝတရားဟာအလကိုစီဖန်စီပေးထားပါတယ်သူ့မှာကိုယ်မှာအလတွေကရှိနေကြပါတယ်အဲဘာကမလတဲ့ဆိုတော့အိတ္တမစ္စရိယာဆိုတဲ့တရားကတော့လုံးဝမလပါဘူးတဲ့အိတ္တကိုယ်တဲ့သာရာကိုဝံမြောက်ဝံသာမဖြစ်နိုင်ဘူးမနာလိုမှုတွေဖြစ်တယ်မခံမရနိုင်နေဖြစ်တယ်စောင်းမြောင်းနေမစ္စရိယာကိုကြီးပွားချမ်းသာတယ်လို့သူများကြီးပွားချမ်းသာမှာဆိုရင်လေကိုယ်အဆင်မြင်လားတလို့သူတို့အဆင်မြင်လားမဆိုရင်ဒီတရားနှစ်ပါးကတော့လုံးဝကိုအလှဖြည့်စည်တဲ့တရားတွေပါတဲ့ဘုန်းကြီးတို့ကြပြစီရတင်ဖို့ကဆက်ပြီးတော့ပြောထားသေးတယ်ဖိုလာမင်းလဲသူ့အဆင်နဲ့အလင်းနဲ့မိတိုင်ငယ်လဲသူ့အဆွဲနဲ့အရွယ်နဲ့တဲ့မိတိုင်ငယ်နဲ့ဖိုလာမင်းဟာအလှပြန်စရာမလိုပါဘူးသူ့အလှနဲ့သူလောကကြီးကိုအလှဆင်ပြီးတော့အကျိုးပြုနေတာပဲမိတိုင်ငယ်ကလည်းပဲသူ့အရွယ်လေးနဲ့သူ့ဆွမ်းအားနဲ့သူ့ကိုတုံးပြတဲ့ပုဂ္ဂိုလ်အတွက်နောက်ဆုံးအဝတ်ထည်ဒီအချုပ်သားကစအကျိုးပြုပြီးတော့လောကကိုလှဆင်တာဒါကိုသွားပြီးတော့ဖိုးလာမင်းတော့မလှပါဘူးလို့သွားပြောเสียရမလိုပါဘူးနောက်ပြီးတော့ဗာလဲဆိုတော့ဇဘယ်ဘူးလဲသူ့ဂုံတူးနဲ့ငုံဖူးနဲ့ဗရောက်ဝါလဲသူ့အခါနဲ့နသာနဲ့တဲ့ဗရောက်ဝါနဲ့ဇဘယ်ဘူးလဲပဲဘသူကလှတယ်ဘသူကအကျိုးပြုနိုင်တယ်ပြောเสียရမလိုပါဘူးသူ့အလှနဲ့သူလောကကြီးကိုအကျိုးပြုလှဆင်နေတာပါတဲ့နောက်တစ်ချက်ကမြေပြင်နဲ့လဲသူတိုင်းခွနဲ့လိုင်ရဲနဲ့စံချောင်းလေးလဲစံချောင်းငယ်လဲသူလောင်းလေးနဲ့ချောင်းရည်နဲ့စံချောင်းငယ်နဲ့မြေပြင်လဲပဲအလှချင်းပြိုင်စရာမလိုပါဘူးသူကသူတဘာဝကလှကိုစီဖန်တီးပေးထားတာစံချောင်းရည်ကလည်းပဲသူ့ရဲ့တဘာဝလျောက်လောကကိုကျိုးပြုအလှဆင်နေတာမြေပြင်ကလည်းပဲသူ့ရဲ့တဘာဝလျောက်လောကကိုကျိုးပြုပြီးလှဆင်နေတာသွားပြီးတော့ပြိုင်စရာမလိုပါဘူးတဲ့တဘာဝတရားကြီးကအလှကိုစီကိုဖန်စီပေးထားပါတယ်ဒါပေမဲ့လုံးဝရုပ်ဆိုးကြီးတန်စီတဲ့အရာကတော့ဘာလဲဆိုတော့သူကုံသူသိန်းသူအရှိန်နဲ့အချိန်ခါနေရာဒေသဌာနလျောက်ရေးရောက်သည်စွန့်လောက်နိုင်သူကြီးပါတကားတဲ့အာလုံသူဟာနဲ့သူလောကကိုအလှဆင်နေကြတာမနာလိုမှုအိတ်သားမစ္စရိယဖြစ်မှုမလိုပါဘူးတဲ့အဲ့တော့ဘုန်းကြီးတို့ဒါလီဒီကဗျာလေးကိုကြည့်လိုက်လို့ရှိရင်လည်းပဲလောကကြီးမှာအလှတွေကိုဖျက်ဆီးနေတာအိတ်သားမစ္စရိယသဘောတရားကြောင့်ဖြစ်တယ်ဆိုတာပေါ်လွင်ပါတယ်ဒါကြောင့်အလဝန္တိုမငင်ညိုနဲ့ဝန္တိုမှုသာမလရာတီတဲ့ခုလေကာလအမတ်ကြီးရဲ့နှလုံးသားထဲမှာဖြစ်လိုက်တဲ့အိတ်သားမစ္စရိယဒီသဘောတရားတွေကြောင့်လောကကြီးအလှပျက်စီးသွားတယ်တရားပွဲကြီးပျက်စီးသွားတယ်အတ္တရိတဒါနာကြီးနဲ့ထိုက်တန်တဲ့တရားပွဲကြီးဘုရားရှင်မဟောတော့ဘူးတရားသူရမယ့်ပုဂ္ဂိုလ်တွေပေါ်ထွက်မလာတော့ဘူးအားလုံးတရားမှမဆုပ်ယုပ်သွားကြတယ်လောကကြီးသိပ်ပြီးတော့အလှပျက်သွားတာကာလအမတ်ရဲ့နှလုံးသားမှာဖြစ်ပေါ်သွားတဲ့ဧတမစ္စရိယအခြေခံတာကတော့ပစ္စည်းပစ္စယကိုမမောမှုတွေတဲ့ဒါလောကကြီးကိုအလှကိုဖျက်ဆီးသွားတယ်။နောက်ဆုံးသူ့ကိုယ်သူယာဒူအာနာတွေကြတိုင်းပြည်ကနှင်ထုတ်ခံရတဲ့အချင်းအထိအလှတွေပျက်စီးသွားတာဒီဧတမစ္စရိယကြောင့်ပစ္စည်းကိုမမောတွေ့တာတဲ့အတွက်ကြောင့်တဲ့ဒါကြောင့်ဘုန်းကြီးတို့ပစ္စယနဲ့ဓမ္မရှင်လာလို့ရှိရင်လောကမှာပစ္စယကိုမမောတဲ့ပုဂ္ဂိုလ်တွေကလောကအလှကိုဖျက်ဆီးနေတဲ့ပုဂ္ဂိုလ်တွေပါတဲ့ဓမ္မကိုမြင်လို့တဲ့ပုဂ္ဂိုလ်တွေကတော့လောကကိုအလှဆင်နေတဲ့ပုဂ္ဂိုလ်ပါလို့ဒီလိုပြောလို့ရပါတယ်လောကကိုလှဆင်ပြီးတော့ကိုယ့်ကိုယ်ကိုယ်လည်းဖျားရှင်တဲ့အနည်းဆုံးဖြစ်အောင်ကြိုးစားရရောက်သွားပါတယ်ဒါကဒုတိယအုပ်စုနောက်တတိယအုပ်စုကဘာလဲဆိုတော့ဇီဝိကတာယပပစီတာဘာလပုဂ္ဂလာအတန္တောနာမတဲ့ကဲဒါလေးလည်းအလုံးလိုက်ဆိုလိုက်အနေချောင်းမှုအကြောင်းရှု၍ယဟန်ပြုညာပုဂ္ဂိုလ်များမန္တာဘာလခောအနေချောင်းမှုအကြောင်းရှု၍ယဟန်ပြုညာပုဂ္ဂိုလ်များမန္တာဘာလခောထယာညံအားမထင်ရှားမန္တာဝေပြီတော်အဲ့တော့နံပါတ်3အုပ်စုကဇီဝကတာယပပစီတာဘာလပုဂ္ဂလာအတန္တောနာမတဲ့ယဟန်ပြုလာကြတယ်တိလရှင်ပြုလာကြတယ်ကိုရင်ဝှက်လာကြတယ်အနေချောင်းမှုအစားချောင်းလို့ဒီရည်ရွယ်ချက်နဲ့ပြုလာကြတယ်ပြီးတော့ပရိယပฏิပတ်ကိုစွန့်ပယ်ပြီးတော့စီပွားရေးတွေလှုပ်အလောင်းစားတွေလှုပ်ဒါတွေလည်းပဲငါဖျားရှင်ရဲ့သားတော်လို့ခေါ်နေပေမဲ့လို့တဲ့တကယ်တော့ငါဖျားနဲ့ဘလောက်ပဲနီးနီးနှလုံးသားမှာဓမ္မမတည်တဲ့အတွက်အဝေးကြီးပါတဲ့တရားကိုမမြင်နိုင်ပါဘူးတဲ့ဒါကယဟန်တော်တွေအတွက်ပြောတာပေါ့လူတွေဆိုလို့ရှိရင်လည်းပဲဒီတိုင်းပဲဘုန်းကြီးတို့ကထရင်သင်မှာဥက္ကဋ္ဌအတွင်ရင်မှုဝါစုသင်္ကန်းကပွဲမှာဥက္ကဋ္ဌအတွင်ရင်မှု ကြောင်းတိုက်တွေဖရာတွေမှာဂောပကဥက္ကဋ္ဌအတွင်းရမှုစသည်ဖြင့်ဘုန်းကြီးတို့ဖရာတကားကြောင်းတကားစသည်ဖြင့်ဒီလိုဘုန်းကြီးတို့ယာဒုအာနာတွေအသင်ဖွဲ့တွေရှိတယ်ဒါတွေအတမင်ကြီးကြည့်ရင်တော့ဖရာရှင်ရဲ့ဤဆုံးပုဂ္ဂိုလ်တွေလို့ထင်ပေမဲ့လို့သူတို့ရည်ရွယ်ချက်ကအခွင့်အရေးလိုခြင်းလို့ဒီယာဒုအာနာကိုအကြောင်းပြုပြီးတော့ကိုယ်လှုပ်ထားတဲ့ပြစ်မှုတွေကိုပယ်ရှားခြင်းလို့လူကြသူကြတွေမှာသူတော်ကောင်းထင်ခံခြင်းလို့ဒီလိုရည်ရွယ်ချက်တွေနဲ့ဒီအဖွဲ့အစည်းတွေမှာဝင်လာပါပြီဆိုရင်ဒီပုဂ္ဂိုလ်တွေကလည်းဖះရှင်တယ်ဘလောက်ပဲနီးတယ်လို့ပြောပြောတဲ့နှလုံးသားထဲမှာဓမ္မကင်းနေတဲ့အတွက်ဖះရှင်တယ်အဝေးကြီးပါတရားမမြင်နိုင်တဲ့ပုဂ္ဂိုလ်တွေပါတဲ့တကယ်လို့ဒီလိုဖွဲ့စည်းတွေထဲမှာဝင်လာတဲ့ကိုယ့်ရဲ့ခန္ဓာနဲ့အသက်ရှင်နေသမျှငါတက်နိုင်နေမြတ်လောကနဲ့သာသနာကြီးပွားဖို့သာသနာတော်ကြီးအတွင်ရှိအောင်ဆောင်ရွက်ရမအောင်ဥဒ္ဒချက်တဲတပွင့်နေနဲ့ပါဝင်ဖို့ရည်ရွာကြီးပွားတိုးတက်ဖို့ဆင်းရဲသာဒုက္ခတွေတက်နိုင်နေမြတ်ကူညီဖို့နိုင်ငံတော်အတွက်တနိုင်နေမြတ်တိုးတက်အောင်လုပ်ဖို့ဒီလိုစိတ်ထားတွေနဲ့ယာဒုအာနာတွေယူတယ်ပစ္စည်းဥစ္စာတွေချမ်းသာလာပါတယ်အဖွဲ့အစည်းတွေထဲမှာအသင်းဝင်ပါတယ်ဆိုရင်စွန့်လွတ်နေတာခံတဲ့အာလောဘစေတသိက်တရားကိုမိမိတို့နှလုံးသားထဲမှာကိန်းအောင်အောင်လုပ်ပြီးဒီအဖွဲ့အစည်းထဲမှာစွန့်လွတ်ဖို့အနစ်နာခံဖို့အမျိုးဘာသာတန်ត្រာကြီးပွားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဝင်လာရင်တော့ဒီပုဂ္ဂိုလ်တွေကဘုရားရှင်နဲ့အပြင်ပန်းအပြင်လည်းနှီးဆက်ပြီးတော့အနှစ်သာရအပြင်လည်းပဲတရားနှလုံးသားထဲမှာကိန်းအောင်နေတဲ့အတွက်လောဘဒေါသတွေပပသွားတဲ့အတွက်ဘုရားရှင်ရဲ့အနီးဆုံးဖြစ်တဲ့ပုဂ္ဂိုလ်တွေပါတဲ့ကတခေါက်ပြန်ဆိုအနေချောင်းမှုအကြောင်းရှု၍ယဟန်ပြုညာပုဂ္ဂိုလ်များမသာဘာလခေါ်ဖရာညံအားမထင်ရှားမသာဝေပြီတော်ကေတာလောက်ဆိုရင်ဘုန်းကြီးဟောကြားတဲ့အနီးဝေဆိုတဲ့တရားတော်ကိုနားလည်တော့ပါဘူးဘယ်လိုပုဂ္ဂိုလ်တွေကဖះရှင်နဲ့အနီးဆုံးဖြစ်နေပြီးတော့အနီးဝေပြီမဲ့အနီးဆုံးဖြစ်နေပြီးတော့ဘယ်လိုပုဂ္ဂိုလ်တွေကတော့ဖះရှင်နဲ့မှအနီးကပ်နေပြီမဲ့အဝေးကြီးဖြစ်နေတယ်လဲဆိုတာဒါလောက်ဆိုရင်သဘောပေါက်ပါပြီမိဘတွေဆရာသမားတွေနဲ့နေတဲ့အခါမှာလည်းပဲမိဘနဲ့အတူနေတိုင်းနီးစက်သလားမိဘနဲ့နေဝေးပြီမလို့ဘလို့နှီးစက်အောင်လုပ်မလဲဆိုတာဒါလေးကိုနှီးမိပြီးတော့သိနိုင်တော့ပါပြီဒီတရားတော်ကိုနာယူပြီးတော့ဖះဆတဲ့သူတော်ကောင်းများနဲ့အနှီးစက်ဆုံးဖြစ်အောင်ကိုကိုယ်တိုင်လည်းပဲကြိုးစားနေထိုင်နိုင်ကြပါစေမျိုးဆက်တွေကိုလည်းပဲဒီအမွေကိုဓမ္မလက်ဆောင်ပေးနိုင်ကြပါစေဒီနည်းအားဖြင့်နှလုံးသားထဲမှာပါရမီတွေတဖြည်းဖြည်းရင့်တန်ပြီးမညံဖုန်ညံဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း